Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တရရဲ့2022ခုနှစ်စက်တင်ဘာလ6ရက်တနင်္လာနေ့ညအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီရှင်ဖြူအမေရိကန်တန်ရဲ့ရေဒီယိုအတန်လွင့်အစီအစဉ်တွေကိုတော့ရုပ်သံနဲ့ပါဖူးတဲ့ထုတ်လွှင့်ပေးနေပါတယ်။ line 2m 31, 32, 52တို့ကနေတိုက်ရိုက်နားဆင်နိုင်တဲ့အပြင် view မြန်မာပိုင်း website, facebook နဲ့ youtube စာမျက်နှာတွေကနေလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်မှုကတော့ကျွန်မခင်ပြူထွေးပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇွန်ဝင်လိုက်မှာဒီညမှာထူးခြားတဲ့သတင်းတွေကတော့မြန်မာနိုင်ငံကဆက်ရနာရှင်စန့်ကျင်ဆန္ဒပြပွဲတွေနဲ့ပောက်ကွဲမှုနောက်ဆုံးအခြေအနေတွေမြန်မာနိုင်ငံမှာယင်းနှိမ့်မြုံနံနေတဲ့ beating company တွေအတွက်ဗီဇအစိုးရကသတိပေးချက်ထုတ်ပြန်ပေးလိုက်တာမြန်မာနိုင်ငံကကိုဗစ်ကူးစက်မှုနောက်ဆုံးအခြေအနေတွေအပါအဝင်ထိတ်တန့်ရောက်သတင်းတွေကိုကော်မရသူနဲ့အတူတင်ပြပေးတော့ပါမယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီလိုနောက်ဆုံးရသတင်းတွေအပြင်ဒီမြန်မာစစ်ကောင်စီကိုလေးလာကြအပြစ်ရဖို့အတွက်အာဆီယံအထူးကူညီကတောင်းဆိုတဲ့အပေါ်မှာဘယ်လိုကြုံပြမှုတွေရှိနေပါလဲ
ဒီကတော့ဒီအပြစ်ရတာတော့ဟာအကောင်းပါဘူးနော်ဒါမှတည်းကြတယ်ထုတ်ပြန်တဲ့အချိန်လက်တွေ့အကျပ်ဖို့တော့လိုတယ်အာလက်နာဖို့တော့လိုတယ်ဒါပေမဲ့ဘောတူတဲ့ဆိုတော့ဒီကတော့ပြ
တယ်ဒါတော့ဒီ TNLA တအောင်းပလောင်ဖွဲ့ပြောခွင့်ရဗိုလ်မှူးကြအိုက်ကျော်ပြောသွားတာပါမကြခင်မှာပြည်စုံကိုနားဆင်ရပါမယ်ဒါပြင်နိုင်ငံသားစစ်စီရေးကက်၄တန်းထုတ်ပေးဖို့မျှော်မှန်းထားတဲ့စစ်ကောင်စီရဲ့ပန်းခင်းစီမံချက်နောက်မြန်မာနယ်စပ်အပါအဝင်နယ်စပ်ဂိတ်တွေပြန်ဖွင့်ဖို့အတွက်ထိုင်းစုရကစဉ်းစားနေတဲ့အကြောင်းနဲ့ကလေးမျိုးကကြေးရွာတွေကိုစစ်ကောင်စီတပ်တွေဝင်စီးလို့ရွာသားတွေထောင်ထဲချီထွက်ပြီးတင်းချောင်ရတဲ့အခြေအနေတွေကိုလည်းနောက်ပိုင်းမှာတင်ပြပေးပါမယ်။အခုကတော့အရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုစုံဝင်နိုင်တဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါမယ်ရှင
်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာ9လကျော်လာခဲ့ပေမဲ့ဆီယနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေပုံစံမျိုးစုံနဲ့ဆက်လက်ပြုလုပ်နေကြဆဲဖြစ်တယ်လို့ပြစ်ခတ်တပ်ဖြတ်မှုတွေနဲ့ပုံခွဲမှုတွေလည်းဖြစ်ပေါ်နေပါတယ်။ဒီကနေ့တနင်္သာရီတိုင်းတဝဲခရိုင်လောင်းလုံမြို့မှာចောင်းသားလူငယ်တွေဥဆောင်ပြီးစစ်အာဏာရှင်ဖျောက်ချရေးအန်ယူဂျီထောက်ခံရေးနဲ့ပြည်သူစစ်သားရဲတပ်ဖွဲ့ဝင်တွေကိုကြိုဆိုကြောင်းဆန္ဒဖော်ထုတ်ခဲ့ကြပါတယ်။တဝဲခရိုင်အတွင်းမနက်ဖြန်စက်တင်ဘာလ9ရက်နေ့မှာအမျိုးသမီးတွေဥဆောင်ပြီးနင်းစီရောင်အမျိုးသမီးဒုလှုပ်ရှားမှုပြုလုပ်မယ်လို့ဒီပွဲကိုဥဆောင်လုပ်ကိုင်နေသူတွေကလည်းပြောပါတယ်။မန္တလေးမြို့မှာတော့အကြမ်းဖက်စစ်ကောင်စီကိုထောက်ခံနေတဲ့အာဆီယံအဖွဲ့ကိုကန့်ကွက်ရှုံချကြောင်းချီတက်ဆန္ဒပြခဲ့ကြသလိုမန္တလေးလူငယ်များတပိတ်စစ်ကြောင်းမန္တလေးကြည်စည်လူငယ်များတပိတ်စစ်ကြောင်းမန္တလေးတန်ခါတပိတ်စစ်ကြောင်းတို့မန္တလေးမြို့နေရာအနှံ့မှာချီတက်ဆန္ဒပြခဲ့ကြပါတယ်။မကွေးတိုင်းမြန်မြို့မှာလည်းအမျိုးသမီးတွေဥဆောင်တဲ့တပိတ်စစ်ကြောင်းကအာဏာသိမ်းစန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြပါတယ်အလားတူပဲစကိုင်းတိုင်းကလေးမျိုးနဲ့ဆလင်းကြီးမျိုးတွေမှာလည်းဆရာနာရှင်စန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြပါတယ်ဒီကနေ့မနေ့အစောပိုင်းကတည်းကတော့ရန်ကုန်တိုင်းရန်ကင်းမြို့မှာရှိတဲ့မြန်မာပလာဇာအနီးကမီးပွိုင်နားမှာရှိတဲ့ရင်တင်းရဲ့အဆောက်အဦနားမှာဘုံပေါက်ကွဲမှုဖြစ်သွားခဲ့တဲ့အတွက်စစ်ကောင်စီတပ်တွေကလမ်းနေပိတ်ဆို့ပြီးရှာဖွေစစ်ဆေးတာတွေပြုလုပ်ခဲ့ကြောင်းမျက်မြင်သက်သေတွေကပြောပါတယ်ခင်ဗျာ
လူသားချင်းစာနာတဲ့အကူအညီပေးရေးအတွက်အာဆီယံအထူးကိုယ်စားလှယ်တန်တမန်ကလေးလာတာအဖြစ်ကရဲ့ဆဲဖို့ကန္နလိုက်တဲ့ပုံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ချုပ်ကသတိနဲ့ကြိုဆိုလိုက်ကြပါတယ်။ဒီတောင်းဆိုချက်ပုံမှာ DNLA တအန်းပလောင်ဖွဲ့ကအပြုသဘောနဲ့ကြိုဆိုလိုက်ပြီးအပြစ်ကသဘောတူညီချက်ကိုအပြစ်ရဲ့သဘောတူညီချက်ကိုလိုက်နာဖို့လိုကြောင်းပြောပါတယ်။ NCA တနင်္ဂနွေဆိုင်ရာအပြစ်ရဲ့စာချုပ်လက်မှတ်ရေးထိုးထားတဲ့ပိုးလက်နက်ကိုင် PNLO အဖွဲ့ကတော့အပြစ်ရဲ့အမျိုးအစားကိုကွဲကွဲပြားပြားသတ်မှတ်ရမှာဖြစ်ကြောင်းပြောပါတယ်။အပြစ်ကရဲ့စေရေးဆိုကိုမြန်မာနိုင်ငံဆိုင်ရာ ASEAN အထူးကိုယ်စားလှယ် Erwin Yusuf ကစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးဝနာမောင်လွင်နဲ့online ကနေပြုလုပ်တဲ့တွေးဆုံဆွေးနွေးမှုအပြင်မှာတင်ပြခဲ့တာဖြစ်ပြီးတော့စစ်တပ်ကအဲ့ဒီအဆိုကိုလက်ခံခဲ့တယ်လို့အာဆီယံအထူးသမန်ပြောကြားချက်ကိုကိုးကားပြီးတော့ဂျပန်အခြေစိုက်ကြိုတိုသတင်းမှာဖော်ပြပါတယ်ဖေဖော်ဝါရီလအတွင်းဆက်အနာသိမ်းမှုနောက်ဆက်တွဲဖြစ်ရာနဲ့ချီတဲ့ပြည်သူတွေအသက်ဆုံးရှုံးခဲ့ရတဲ့အကြမ်းဖက်မှုတွေအဆုံးသက်ရေးနဲ့စစ်တပ်နဲ့အတိုက်ခံအင်အားစုတွေကြားတွေးဆုံဆွေးနွေးမှုဖြစ်ပေါ်လာရေးအတွက်အာဆီယံကကြားဝင်ဆောင်ရွက်ပေးနေတာပါသူ့အနေနဲ့မြန်မာနိုင်ငံကိုအော်တိုဘာလကုန်ပိုင်းလောက်မှာတွားဝဲစီစဉ်ထားပြီးတော့သူခီးစဉ်တွင်စစ်တပ်ကတာဝန်ရှိသူတွေအပါအဝင်ဗန်စီထိန်းသိမ်းခံထားရတဲ့ဒေါ်ဆန်းစုကြည်နဲ့မှာတွေ့ဆုံခွင့်ရဖို့ကြိုးပမ်းနေစေပဲလို့အာဆီယံအထူးကိုယ်စားလှယ်ကရိုက်တာသတင်းတော်ကိုပြောပါရခင်ဗျာ
မြန်မာနိုင်ငံမှာစီးပွားရေးလှုပ်ဆောင်ကြမဲ့ဗြိတိန်နိုင်ငံကကုမ္ပဏီတွေအနေနဲ့လူခွင့်ရေးစံချိန်စံညွတ်အနေနဲ့ညီလှုပ်ဆောင်ကြဖို့တိုက်တွန်းထားတဲ့အကြံပြုသတိပေးချက်တစ်ခုကိုဗြိတိန်နိုင်ငံရဲ့ဝန်ကြီးဌာနအောက်မှာရှိတဲ့နိုင်ငံတကာကုန်သွယ်ရေးဌာနကဒီကနေ့ရက်စွဲနဲ့ထုတ်ပြန်လိုက်တာမှာဆီယနာတင်ပြီးနောက်ပိုင်းနိုင်ငံရေးနဲ့စီးပွားရေးအခြေအနေတွေတိသာစွာဆုတ်ယုတ်ကျဆင်းလာတာကိုမိမောင်းထုတ်ဖော်ပြထားပါတယ်ဗြိတိန်ရဲ့ညင်ညာချက်မှာလက်ရှိမြန်မာနိုင်ငံရဲ့စီးပွားရေးနိုင်ငံရေးမြန်မာနိုင်ငံပေါ်တန်ခတ်အရေးယူထားမှုစီးပွားရေးနဲ့လူခွင့်ရေးအကျင့်ပြတ်ချစားမှုအကြံဖက်မှုနဲ့လုံခြုံရေးညာနာမူပိုင်ခွင့်ရာဇဝတ်မှုစတဲ့အကြောင်းအရာမျိုးစုံကိုကဏ္ဍအလိုက်အရေးအသေးစိတ်ရေးသားဖော်ပြထားပါတယ်မြန်မာနိုင်ငံအတွင်းလက်ရှိမှာစီးပွားရေးလုပ်ကိုင်နေကြတဲ့ဗြိတိရှ်ကုမ္ပဏီတွေအနေနဲ့လုပ်ငန်းရှင်တွေနဲ့လူခွင့်ရေးစံချိန်စံညွတ်နေတဲ့အညီတာဝန်သိမှုရှိစွာနဲ့နိုင်ငံရေးစီးပွားရေးနဲ့လူမှုပတ်ဝန်းကျင်အနေအထားတွေပေါ်မူတည်ပြီးဆက်လက်လုပ်ကိုင်ခွင့်ရှိကြမှာဖြစ်ပေမဲ့သူတို့အနေနဲ့ဗြိတိရှ်အစိုးရကချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေကိုအပြည့်အဝလိုက်နာကြဖို့လိုအပ်ကြောင်းနိုင်ငံတကာကုန်သွယ်ရေးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းနိုင်ငံတကာအသိုင်းအဝိုင်းနဲ့အတူဗြိတိန်ကလည်းမြန်မာစစ်တပ်အပေါ်စီးပွားရေးရာတန်ခါရေးယူမှုတွေလုပ်ခဲ့တဲ့အချက်ကိုလည်းပြည်ထောင်နိုင်ငံခြားရေးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်2019ခုနှစ်ကမ္ဘာပိုင်ရဲ့စီးပွားရေးစစ်တမ်းတွေအရမြန်မာနိုင်ငံဟာကမ္ဘာမှာအဆင့်81ရှိခဲ့ပေမဲ့အရှိတောင်အာရှတိုက်အတွင်းအဆင့်ရဲ့ဆုံးနိုင်ငံတစ်ခုအဖြစ်တရှိနေစေဖြစ်ကြောင်းဖော်ပြထားပါတယ်မြန်မာနိုင်ငံမှာကိုဗစ်မဖြစ်ခင်ကာလ2018ခုနှစ်မှာစီးပွားရေးဖွံ့ဖြိုးမှု 6.8% ခန့်လုံးရှိခဲ့ရာကဆီယနာတင်ပြတဲ့နောက်ပိုင်း 2020-2021 ဘန်ဒါနှစ်မှာစီးပွားရေးဖွံ့ဖြိုးမှု 10% ခန့်လုံးကျမယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားတဲ့အချက်ကိုလည်းကိုကားဖော်ပြထားပြီးတီးကြလွတ်လပ်တဲ့စီးပွားရေးပညာရှင်တွေကတော့ 20% ခန့်လုံးအထိကျဆင်းသွားနိုင်ကြောင်းသုံးသပ်ထားကြတယ်လို့ဆိုပါတယ်ခင်ဗျာ
လွန်ခဲ့တဲ့လအနေနဲ့တွင် COVID-19 တတိယလိုင်းတန်ကိုအပြင်းထန်ခံစားခဲ့ရတဲ့မြန်မာနိုင်ငံမှာယောဂဘိုကူဆက်သူနဲ့သေဆုံးသူအရေအတွက်ကရောကျသွားပြီဆိုပေမဲ့လည်းအခုချိန်ထိယောဂဘိုကူဆက်သေဆုံးသူတွေရှိနေသေးပါကျွန်မရင်းဝင်ထဏာကဒီကနေ့ည8နာရီမှာထုတ်ပြန်ခဲ့တဲ့စာရင်းအရလွန်ခဲ့တဲ့24နာရီတွင်ဓာတ်ခွဲစမ်းသပ်မှုပေါင်း 25,035 ခုကိုစစ်ဆေးခဲ့ရမှာ 2,555 ဦးမှာယောဂဘိုကူဆက်နေတာကိုတွေ့ရှိကြောင်းဖော်ပြထားပါတယ်ဒါအပြင်24နာရီတွင်မှာပဲသေဆုံးသူ94ဦးရှိပြီးတော့တည်ဆုံးသူစုစုပေါင်း 15,985 ဦးရှိသွားပြီဖြစ်ကြောင်းကျန်းမာရေးဌာနရဲ့ကြေညာချက်မှာဖော်ပြပါရယ်ကိုဗစ်ကာကွယ်ဆေးထိုးလုပ်ငန်းတွေကိုလည်းနိုင်ငံတဝန်းလှုပ်ဆောင်နေပြီးအခုထိကာကွယ်ဆေးအပြည့်ထိုးပေးသူ4,800,000ကျော်ရှိသွားပြီလို့ကျန်းမာရေးဌာနကထုတ်ပြန်ပါရယ်ရုရှားတရုတ်နဲ့အိန္ဒိယနိုင်ငံတို့ကာကွယ်ဆေးတွေကိုအဓိကထားအသုံးပြုထိုးပေးနေတာဖြစ်ပြီးတော့တရုတ်အစိုးရကလည်းသူ့နိုင်ငံနဲ့ထိစပ်နေတဲ့နယ်စပ်တစ်လျှောက်ကချင်ပြည်နယ်ရှမ်းပြည်နယ်ကမြို့နယ်တွေမှာကာကွယ်ဆေးထိုးဖို့စီတသံထပ်မံပေးဖို့လှူဒါန်းလာပါရယ်
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဖိုင်းဒိုမီတာ31 kHz 9383ညဖိုင်းဒိုမီတာ32 kHz 9303ညဖိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတိုင်းတွေမှာဖိုင်းလက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါနေတနေ့လာနေညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ COVID-19 ရောဂါပိုးကိုတိုက်ဖြတ်နေမှုဟာမပြီးဆုံးသေးဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကတက်ဒရိုအတနွန်ဂေဘရီယေဆုစ်ကတနေ့လာနေမှာပြောကြားလိုက်ပါတယ်ဖြတ်တန်းခဲ့တဲ့အတွေ့အကြုံတွေအရဘယ်နိုင်ငံမှာမှပေါ်ဆနေလို့မရကြောင်းကိုလိုရက်ကိုအားရကျဉ်းနေခြင်းဟာရောဂါပိုးနဲ့အလားတူအန္တရာယ်များနိုင်ကြောင်းအလုံးကတတိထားလှုပ်ဆောင်ကြဖို့လိုအပ်ကြောင်းနီပေါ်နိုင်ငံမှာရှိတဲ့အာရှတိုက်ရဲ့ WHO ကဝန်ထမ်းနေနဲ့အီတလီနိုင်ငံရောမမျိုးကတဆင့်ပြုလုပ်တဲ့ online ဆွေးနွေးပွဲမှာသူကအဲ့လိုပြောကြားလိုက်တာပါ COVID-19 ကိုပုံမထိရောက်အောင်တိုက်ဖြတ်နိုင်တဲ့နီလန်းအတော်များများကိုထုတ်ပြန်ထားပြီးဖြစ်ကြောင်းဒါပေမဲ့အထိရောက်ဆုံးတိုက်ဖြတ်တဲ့နီလန်းဟာနိုင်ငံအလုံးကဒန်းတူညီမျှတဲ့ကာကွယ်ကူတမှုတွေရရှိရေးဖြစ်ကြောင်း WHO အကြီးအကဲကပြောပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းပန်ရှီယာတောင်ကြားကတခုတည်းကျန်ခဲ့တဲ့ခုခံတိုက်ခိုက်တဲ့လူတွေကိုအပြည့်သက်အောင်ပွဲခံနိုင်ပြီလို့တာလီဘန်တွေကတင်းလာနေမှာကြေညာပါတယ်။တိုင်းပြည်တော်ကစစ်ပွဲတွေအဆုံးသက်အောင်ပွဲခံလိုက်တာဖြစ်တဲ့အကြောင်းနဲ့လွတ်လပ်တဲ့အနေအထားနဲ့ချမ်းသာကြွယ်ဝတဲ့ဘဝတွေကိုထူထောင်ဖို့လမ်းပွင့်သွားပြီလို့တာလီဘန်ပြောရေးဆိုခွင့်ရှိသူစပဟူလာမူဂျဟစ်ကကြေညာချက်ထုတ်ပြန်ပါတယ်။တာလီဘန်မီဒီယာအဖွဲ့အစည်းကလည်းပန်ချာဒေသကိုတင်ပိုက်တဲ့ပုံတွေနဲ့အစိုးရရုံးတွေမှာတာလီဘန်အလံတွေလွှင့်ထူတဲ့ဗီဒီယိုတွေကိုတော်တော်များများထုတ်ပြန်ပါတယ်။လောလောဆယ်အထိတော့အမျိုးသားတော်လှန်ရေးတပ်ဦးလို့အမည်ပေးထားတဲ့ NRF တပ်မှူးအမတ်မဆွတ်ဦးဆောင်တဲ့အတိုက်ခံအဖွဲ့ရဲ့တုံ့ပြန်ချက်ကတော့ထွက်မလာသေးပါဘူး။တနင်္ဂနွေနေ့ကတိုက်ပွဲမှာအတိုက်ခံ NRF ကပြောရေးဆိုခွင့်ရှိသူ Famin Density နဲ့ NRF တပ်မှူးအမတ်မဆွတ်တို့ရဲ့တဝန်းဝဲဗိုလ်ချုပ်ကြီး Abdul Wudu တို့တေဆုံးခဲ့တဲ့ဆိုတာကိုသတင်းရက်ွက်တော်တော်များများကအတည်ပြုထားပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာအာဖဂန်ရဲ့မဟာမိတ်တွေနဲ့ဆွေးနွေးဖို့အတွက်ကာတာနိုင်ငံဝန်တင်းငွေတွေကခရီးထွက်ခွာသွားပြီးအဲ့ဒီကနေတဆင့်ဂျာမနီနိုင်ငံကိုလည်းသွားရောက်မှာဖြစ်ပါတယ်ဝန်ကြီးဘလင်ကင်ဟာကာတာနိုင်ငံဒိုဟာနဲ့ဂျာမနီနိုင်ငံရမ်စတိုင်မြို့တို့ကိုသွားမှာဖြစ်ပါတယ်ခီးစဉ်တွင်အမေရိကန်ပြည်သူတွေအာဖဂန်နိုင်ငံသားတွေအပါအဝင်တခြားအာဖဂန်ကကယ်တင်ခဲ့သူတွေဘေးကင်းကင်းနဲ့ရောက်လာနိုင်အောင်ကြားကန်နေမည်ဖြစ်အသုံးပြုခဲ့တဲ့အပေါ်ကာတာနဲ့အမေရိကန်ဒီကမှာကာတာနဲ့ဂျာမနီနိုင်ငံတွေကိုသူကိုယ်တိုင်ကျေးဇူးတင်စကားပြောခွင့်ရမှာဖြစ်တယ်လို့ဝန်ကြီးဘလင်ကင်ကခီးစဉ်မစခင်တင်းငွေနေနေက Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ပြီးခဲ့တဲ့လတာလီဘန်တွေအာဖဂန်နစ္စတန်ကိုသိမ်းယူပြီးထောင်ပေါင်းချီတဲ့အာဖဂန်ဒုက္ခသည်တွေကိုအမေရိကန်ပြည်ထောင်စုကလေကြောင်းကနေကယ်တင်ရမှာကာတာနိုင်ငံဟာအဓိကခီးတစ်ထောက်အဖြစ်အသုံးပြုခဲ့တဲ့နေရာဖြစ်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကလည်းအာဖဂန်ကကယ်ဆယ်ရေးလုပ်ငန်းတွေမှာကူညီပေးခဲ့တဲ့နိုင်ငံတွေကိုကျေးဇူးတင်ကြောင်းပြောဆိုဖို့အရှိအလေပိုင်းဒေသကိုသွားရောက်ပါတယ်။ကာတာ၊ဘာရိန်၊ကူဝိတ်နဲ့ Saudi Arabia နိုင်ငံတွေပါဝင်ပါတယ်ခင်ဗျာ
။ဘရာဇီးနိုင်ငံဆာပေါ်လိုမြို့မှာမနေ့ကစက်တင်ဘာ5ရက်နေ့ကဘရာဇီးအာဂျင်တီးနားတို့ဘောလုံးပွဲအသင်းတို့ကမ္ဘာ့ဗလားခြေစစ်ပွဲကစားတဲ့အချိန်မှာဘရာဇီးကျမ်းမာရေးအရာရှိတွေကကွင်းထဲကိုဝင်ပြီးတော့ဟန့်တားခဲ့တဲ့အတွက်ဘောလုံးပွဲကိုရပ်ဆိုင်လိုက်ရပါတယ်။နီယိုကမီကာအရီနာအာဇာကွင်းထဲမှာပွဲစပြီးတော့9မိနစ်ကြာဘရာဇီးကျမ်းမာရေးအရာရှိတွေကကွင်းထဲကိုဝင်လာပြီးတော့အင်္ဂလန်ကရောက်လာတဲ့အာဂျင်တီးနားဘောလုံးသမား3ယောက်ကိုအေးအေးယူဖို့ပြင်ဆင်ရင်းငင်းခုန်ကြပြီးတဲ့နောက်ကစားပွဲကိုရပ်ဆိုင်ခဲ့ရတာပါ။ပရီးမီးယားလိမှာကစားကြတဲ့အာဂျင်တီးနားဘောလုံးသမား3ယောက်ဟာလူဝင်မှုကြီးကြပ်ရေးဆိုင်ရာအချက်အလက်တွေကိုလိန်ညာခဲ့တဲ့အပြင်ကို COVID-19 ကျန်းမာရေးအရစောင့်ထိန်ရမယ့်စည်းကမ်းတွေကိုဖောက်ဖျက်ခဲ့တယ်လို့ဘရာဇီးအစိုးရကဆွတ်ဆွဲထားပါတယ်ခင်ဗျာ
စက်တင်ဘာလ6ရက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုင်းနဲ့ကိုအောင်မြတ်သူတို့ကပြောပြပေးသွားတာပါရှင်အခုဆက်ပြီးတော့သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုတလဲတင်ပြပေးပါမယ်လေလာစာအပြည့်ရဖို့အာဆီယံအဖွဲ့ရဲ့တောင်းဆိုချက်အပေါ်မှာဘယ်လိုတုံ့ပြန်ချက်တွေရှိနေသလဲဆိုတာအရင်ဆုံးတင်ပြပေးပါမယ်။လူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ရေးအတွက်အာဆီယံအထူးသတ္တမကလေလာတာအပြစ်ခက်ရက်ဆဲဖို့စစ်ကောင်စီကိုတောင်းဆိုတဲ့အပေါ် TNLA တအောင်းပလောင်အဖွဲ့ကအပြုသဘောနဲ့ကြိုဆိုပါရယ်။ NC အပြည့်ရစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ပိုးလက်နက်ကိုင် PNLO ကတော့အပြစ်ရအမျိုးအစားကိုကွဲကွဲပြားပြားသတ်မှတ်ရမှာဖြစ်တဲ့အကြောင်းပြောပါရယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုကိုသားညုံပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံဆိုင်ရာအာဆီယံ2သံတမန်အရာဝန်ယူဆော့ဖ်ကမြန်မာစစ်ကောင်စီရဲ့နိုင်ငံကျယ်ဝင်ကြီးဦးဝနမောင်လင်နဲ့အွန်လိုင်းမှာဆွေးနွေးစဉ်လူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့အတွက်နှစ်ကုန်တဲ့အထိအပြစ်ခတ်ရက်စဲထားဖို့ကမ်းလှမ်းတင်ပြခဲ့ပါတယ်။ဒါကိုစစ်ကောင်စီဘက်ကသဘောတူတဲ့အကြောင်းမစ္စတာယူဆော့ဖ်ရဲ့ပြောဆိုချက်ကိုသတင်းမီဒီယာတွေကရေးပါတယ်။လူသားချင်းစာနာတဲ့အကူအညီတွေပို့ဆောင်ပေးနိုင်အောင်အပြည့်ရထားဖို့အာဆီယံ2သံတမန်ရဲ့ကမ်းလှမ်းချက်နဲ့ပတ်သက်လို့ TNLA ခေါ်တောင်းပလောင်လက်နက်ကင်ဖွဲ့ရဲ့ပြောခွင့်ရသူဗမှုတိုင်ကျော်ကသူတို့ရဲ့သဘောထားကိုခုလိုပြောပါတယ်။
ဒါတော့ဟာအကောင်းပါဘူးနော်ဒီဒါမှတည်းကြတဲ့ထုတ်ပြန်တဲ့တိုင်းလက်တွေ့အချက်ဘူးလို့လူတယ်လက်နာဘူးလို့လူတယ်ဒါပေမဲ့တော့တူတယ်ဆိုတော့ဒီကတော့ပြထူးစီမပြူဘူးလို့လူတယ်ဘောနော
် TNLA တောင်းပလောင်အေအေရခိုင်နဲ့ MNDAA ကုကအဖွဲ့တွေပါတဲ့ညီနောင်မဟာမိတ်အဖွဲ့ကနေဒီ COVID-19 ကာယရောဂါတိုက်ဖျက်လုပ်ငန်းတွေကိုထိရေရောက်ဆောင်ရွက်နိုင်ဖို့အတွက်တိုက်ပွဲတွေလျှော့ချဖို့သက်ဆိုင်ရာဖွဲ့စည်းတွေကိုဒီလ၄ရက်နေ့ကပဲကြေညာချက်ထုတ်တိုက်တွန်းထားပါတယ်။ညီနောင်မဟာမိတ်တုပ်ဖွဲ့မှာပါတဲ့ MNDAA ကုကအဖွဲ့နဲ့စစ်ကောင်စီတပ်ကြားမှာတော့ဇူလိုင်လကစတင်ပြီးတော့ဒီလ၅ရက်နေ့ထိရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ကျူကုတ်ပန်ဆန်းမုံကူဖောင်းဆိုင်ဒေသတွေမှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။အာဆီယံ2သံတမန်ရဲ့ကလန်ကျက်ပေါ်မှာစစ်ကောင်စီတပ်တွေနဲ့တိုက်ခိုက်နေတဲ့ KIA ကချင်တပ်ဖွဲ့ဘက်ကသဘောထားကိုမေးမြန်းရမှာတော့ပြည်ညာရေးတောင်ငံဘူမိနော်ဘူးကအခုလိုပြောပါတယ်
အဲ့တော့တော့ကျွန်တော်ခေတ်ဘူကော်မတီရဲ့အထုတ်ပြချက်နဲ့ပဲကျွန်တော်ပြောလို့ရမှာပါခုလိုလို့ဆရာတော့ဘူကော်မတီကကျွန်တော်ကိုဘာမှငင်ကြားတာမရှိပါဘူးနော်
စစ်တပ်ကအာဏာသိမ်းယူခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်တွေနဲ့ KIA ကြားကချင်ပြည်နယ်အတွင်းမှာဒီနှစ်မတ်လကစတင်တိုက်ပွဲတွေပြန်ဖြစ်ခဲ့တယ်လို့ပဲတိုက်ပွဲတွေဟာစကိုင်းတိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းအထိကိုကျေပြန့်လာနေပါတယ်။စစ်ပွဲတွေကြောင့်ဒေသခံထောင်ထဲချီပြီးတော့ဘေးလွယာတွေမှာပုန်းခိုနေရပြီးတော့လူသားချင်းစာနာစရာအကူအညီတွေအလုံးမင်းလိုအပ်နေကြပါတယ်။မြန်မာနိုင်ငံရဲ့မြေပြန့်ဒေသတွေဖြစ်တဲ့စကိုင်း၊မန္တလေး၊မကွေးစတဲ့တိုင်းဒေသကြီးတွေမှာတော့ပြည်သူ့ကာကွယ်ရေးအဖွဲ့တွေဟာအချင်းချင်းမဟာမိတ်ဖွဲ့ပြီးတော့စစ်ကောင်စီကိုပူးပေါင်းတိုက်ခိုက်ဖို့ကြီးညာချက်ထုတ်ပြန်မှုတွေရှိနေပါတယ်။လက်ရှိ PDF တွေနဲ့စစ်တပ်ကြားပြန်လည်ပစ်ခတ်မှုတွေရှိတဲ့ဒေသတွေကစစ်ပေးဒုက္ခသည်တွေဟာလည်းစာဝတ်နေအခက်အခဲတွေကိုရင်ဆိုင်နေရပါတယ်။PNL ကိုခေါ်တဲ့ပုတ်အမျိုးသားလူမျိုးရေးအဖွဲ့ချုပ်နိုင်ကဘူမူကြီးခွန်ဦးကကတော့လက်ရှိကမ်းလှမ်းတဲ့ပြစ်ခတ်ရဆဲရေးဟာတတိုင်းတပြည်လုံးအပြစ်ရရေးဒေသလိုက်အပြစ်ရရေးနဲ့လူသားချင်းကူညီမှုဆိုင်ရာအပြစ်ရရေးစာတွေကိုကွဲပြားပြားရှုမြင်မှုလိုအပ်တဲ့အကြောင်းထောက်ပြပါရယ
် Humanitarian Ceasefire လို့ပြောရင်တော့ Humanitarian လုပ်ငန်းလုပ်ဆောင်နိုင်ဖို့အတွက်
နေရာဌာန pocket area တွေတတ်မှတ်ပေးပြီးတော့အဲ pocket area တွေမှာရပ်ပေးရတာပေါ့ pocket area မဟုတ်တဲ့နေရာတော့ရပ်ဖို့မလိုဘူးဒီ material လောက်တဲ့ဒီပါနဲ့နေရာနဲ့အချိန်ကိုတော့မလုပ်ပါနဲ့တော့လက်ဆောင်ကြဖို့ပေါ့ဗျာဇာတ်နဲ့နေရာတိုက်ကြဆိုပြီးတော့ဒါကြောင့်ဒီပါရဲ့နေရာရဲ့အချိန်ရဲ့အဲ့ဒါတွေကလိုအဲ့ဒီလိုအတိတ်ပဲဖွင့်ရင်အလုံးပြည့်လည်မလို့ထင်တယ်
လူသားချင်းကူညီမှုဆိုင်ရာအပြည့်အဝ Humanitarian Ceasefire ကိုဆူဒန်နိုင်ငံစစ်ပွဲကာလအတွင်းမှာလဲဆောင်ရွက်ခဲ့ပြီးတဲ့အကြောင်းပြောပါရယ်ပုံအမျိုးသားအဖွဲ့ချုပ်ပါဝင် NCA အပြည့်အဝစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်စစ်ပွဲကတော့ ASEAN ရဲ့ပုံသဘောတူညီချက်၅ချက်ကိုလက်ခံထားသလိုအထူးသဖြင့်ရဲ့ဂျာဝန်ဆောင်ရွက်မှုကိုမြန်မာနိုင်ငံရဲ့ပဂရိအခြေအနေနဲ့ကိုက်ညီအောင်လို့ဆောင်ရွက်တော်မှာဖြစ်တဲ့အကြောင်းသဘောထားထုတ်ပြန်ထားပါရယ်မြန်မာစစ်တပ်ဘက်ကတော့အုပ်ချုပ်ရေးနဲ့လူမျိုးရေးလုပ်ငန်းတွေကိုထိပါလာရမှာအပစီးဆိုင်ရာလှုပ်ရှားမှုတွေကိုဩဂတ်လ၁ရက်နေ့ကနေပြီးတော့စက်တင်ဘာလ30ရက်နေ့ထိရပ်ဆိုင်းထားတဲ့အကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ဒါကတော့ ASEAN အဖွဲ့ရဲ့အပြည့်အဝရေးတောင်းဆိုချက်ပေါ်မှာတုံ့ပြန်ချက်တချို့ကိုကုသညူဦးတင်ပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့ဒီစစ်ကောင်စီရဲ့နိုင်ငံသားစစ်စီရေးကတ်၄တန်းနီးပါးထုတ်ပေးတဲ့အစီအစဉ်ကြောင်းကိုလည်းတင်ပြပေးပါမယ်။မြန်မာနိုင်ငံလုံးမှာအိမ်အောင်စုစည်ရင်းတဲ့နိုင်ငံသားကတ်ဒါမှမဟုတ်ကိုင်ဆောင်တဲ့ကတ်တစ်မျိုးမျိုးထုတ်ပေးပေးပန်းခင်းစီမံချက်ကိုစစ်ကောင်စီကစတင်ဆောင်ရွက်နေပါတယ်။ဒီစီမံချက်နဲ့တနိုင်ငံလုံးနိုင်ငံသားစစ်စီရေးကတ်၄သန်းထုတ်ပေးနိုင်မယ်လို့မျှော်လင့်ထားတဲ့အကြောင်းလူမျိုးမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနဝန်ကြီးဦးခင်ကြီးက VOA မြန်မာပိုင်းကိုပြောပါတယ်။ဒီစီမံချက်အရရခိုင်ပြည်နယ်ကနိုင်ငံသားဖြစ်ခွင့်ရှိသူတွေနိုင်ငံသားစစ်စီရေးကတ်တွေရနိုင်ဖို့ပို့ပြီးတော့နှိစက်လာပါပြီလား။ရန်ကုန်ကလာတဲ့သတင်းကိုမမြသစင်အောင်ကပြောပြပေးပါမယ်ရှင်။
တနိုင်ငံလုံးမှာနိုင်ငံသားစီစီရေးကပ်ပြား၄တန်းနီးပါးထုတ်ပေးမဲ့ပန်းကင်းစီမံချက်ကိုစစ်ကောင်စီကစတင်လှုပ်ဆောင်နေပြီလို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနဝန်ကြီးဦးခင်ကြီးက VOA မြန်မာပိုင်းကိုပြောပါရယ်နိုင်ငံတဝန်းလုံးလုပ်နေတဲ့စီမံချက်ဖြစ်ပြီးတော့တီဇဲ1982ခုနှစ်နိုင်ငံသားဥပဒေအရနိုင်ငံသားဖြစ်ခွင့်ရှိသူတိုင်းကိုပေးဖို့လုပ်တာဖြစ်တယ်လို့ဦးခင်ကြီးကအခုလိုပြောပါရယ
်ပန်းကင်းစီမံချက်ကဟိုနိုင်ငံသားကရပ်တည်ရှိတဲ့ရတဲ့ရတဲ့ရှိတဲ့လူတွေကိုလှုပ်ပေးတဲ့အစီအမံမှာဒါဒါရရဟိုလူစုပွားပွားတွေအရေးကြီးတယ်လေဒီဒီဌာနရဲ့လုပ်ငန်းတောင်းတဲ့လက်ပြနိုင်ငံတော်ရဲ့လိုအပ်ချက်တွေဖြစ်တယ်ပေါ့အဲ့တော့ဟိုအရင်ရုပ်ကောက်ပွဲတော်ကလည်းဒီလိုပဲမှတ်ဖို့လည်းမရှိဘူးလေများတယ်ဒီကတာကျုံမဲ့မှုတာပေါ့ဟိုအကျိုးဝင်တဲ့ဒီကုလုံးပါမယ်နိုင်ငံမှာဖြစ်ခွင့်ရှိတဲ့လူတွေကုလုံးပါပါမယ
်စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်မေလ9ရက်နေ့မှာပန်းကင်းစီမံချက်ကိုစတင်ဖို့စီစဉ်ခဲ့ပေမဲ့ကိုဗစ်ကပ်ရောဂါကြောင့်အခုမှလုပ်ငန်းတွေဆလုပ်နေတာလို့ဝန်ကြီးဦးခင်ကြီးကပြောပါတယ်ဒီစီမံချက်ကိုနိုင်ငံတဝန်းကိုရည်ရွယ်ထားတယ်လို့သူကပြောပေမဲ့စိန်ခေါ်မှုတွေရှိနေတဲ့တချို့ဒေသတွေမှာတော့မဆနိုင်သေးပါဘူး
။ဒီမှာဆုံးစိန်ခေါ်မှုကတွားလို့လာလို့မရတာပေါ့နော်။ဒီကိုဗစ်ကြောင့်ဆေးရထုံးမြရရလည်းများတယ်လေ။အဲ့ဒါကြီးတွားလို့ပြုလို့မရဘူး။နောက်လူလူကလည်းပြည်သူတွေနဲ့ရတယ်ဒီဟာကိုထပ်ပြီးပြေးဖို့လိုတာပေါ့
။နိုင်ငံသားစီစီရေးကပ်ပြားလုပ်မဲ့သူတွေဟာအိမ်တော်စုဥယျာဉ်စီရင်မိဘနှစ်ပါးရဲ့မှတ်ပုံတင်မိတူအဖိုးဖွားရီနဲ့မောင်နှမရင်းချာရီရဲ့အမိမှတ်ပုံတင်အမှတ်နဲ့လိပ်စာရီလိုပါတယ်အသက်အထောက်အထားအတွက်မွေးစည်းရင်ဒါမှမဟုတ်ကျောင်းသားကတ်ဒါမှမဟုတ်ကျောင်းထောက်ခံချက်လိုအပ်ပါတယ်ရက်ွက်တွင်နေထိုင်ကျောင်းထောက်ခံချက်နဲ့သွေးအမျိုးအစားလည်းလိုအပ်မှာဖြစ်ပါတယ်တိုင်းရင်းသားတွေအတွက်ကတော့သံခေါင်းစည်းမရှိရင်လည်းပူပေါင်းအဖွဲ့နဲ့ကွင်းစင်းဆောင်ရွက်ပေးမယ်လို့ဝန်ကြီးဦးခင်ကြီးကပြောပါတယ်သကောင်စီမရှိသူတွေကိုစီစစ်ထောက်ခံပေးဖို့လာဝကမြို့နယ်ဦးစီးမှုမြို့နယ်စီမံကိန်းဦးစီးဌာနမြို့နယ်ကျန်းမာရေးဦးစီးဌာနရဲတပ်ဖွဲ့နဲ့ရက်ကြီးအုပ်ချုပ်ရေးမှုတို့ပါတဲ့၅ဦးကော်မတီဖွဲ့ပြီးတော့လှုပ်ဆောင်ပေးနေတာလို့သူကပြောပါတယ်။တနိုင်ငံလုံးလုပ်တဲ့ပန်းကင်းစီမံချက်မှာရခိုင်မှာရှိနေတဲ့နိုင်ငံသားဖြစ်ခွင့်ရှိတဲ့မွတ်စလင်တွေနိုင်ငံသားကပ်ရဖို့မျှော်လင့်နေတယ်လို့ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီအတွင်းရေးမှူးဦးကျော်စိုးအောင်ကတော့ပြောပါတယ်။တန်းတူအခွင့်အရေးအရနိုင်ငံသားကတ်တွေထုတ်ပေးဖို့မျှော်လင့်တယ်လို့သူက VOA ကိုပြောပါတယ်
။ခံပြင်းနေမှာရှိတဲ့ဆလမာတာဝင်ဒီရိုဟင်ဂျာလူမျိုးတွေပေါ့နော်။ပြည်ဆက်ဆက်တိုင်းသားနိုင်ငံသားတွေဖြစ်တယ်။ CSU ရတက်ပြီးမှပဲခွေးကြဆက်ဆံပြီးတော့ကျွန်တော်လူတွေစီကနာဆာကလက်ထက်တုန်းကလည်းနိုင်ငံသားအထောက်အထားတွေတင်လိုက်တယ်ပြီးတော့ပြန်ထုတ်မပေးဘူး။သူတို့စီကမွေးလာတဲ့ကလေးတွေကိုလည်းထုတ်မပေးဘူး။မပေးတော့တချို့တွေကတကောင်စီမရှိတာတွေနိုင်ငံသားကကြွက်မရတာတွေအများကြီးပဲတပုန်တပန်းကြီးပဲဘူးလောလောဆယ်ပန်းကင်းစီမံကိန်းကိုတနင်္ဂနွေလုံးကိုသိမိစီဘူးတော့ပြောထားတော့သူတို့လည်းရမယ်ဆိုပြီးတော့လူငယ်လူလူတွေကမျောလင်းပြီးတော့စောင့်စားနေတာတော့
ရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်တွေကသူတို့ကိုသူတို့ရိုဟင်ဂျာလို့အုံနှုံးပေမဲ့စစ်ကောင်စီကတော့ဒါကိုလက်မခံဘဲနဲ့ဘင်္ဂလီတွေလို့ရည်ညွှန်းတုံနှုံးပါတယ်စစ်ကောင်စီလုပ်နေတဲ့ပန်းကင်းစီမံချက်ကိုတနှစ်ခွဲအချိန်ယူပြီးတော့2022နိုဝင်ဘာ3ရက်အထိလုပ်ပေးမှာဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးဌာနကထုတ်ပြန်ထားပါတယ်။
သမရဦးသိန်းစိန်အစိုးရလက်ထက်လက်ရှိဝန်ကြီးဦးခင်ကြီးလူဝင်မှုကြီးကြပ်ရေးဝန်ကြီးတာဝန်ယူစဉ်တုန်းကမိုးပွင့်စီမံချက်နဲ့လူ9တန်းခွဲနှီးပါးကိုနိုင်ငံသားစီစီကပြထုတ်ပေးခဲ့ပါတယ်။ NLD အစိုးရတာဝန်ယူစဉ်မှာလည်းသစ္စာစီမံချက်နဲ့နိုင်ငံသားစီစီကပြ6တန်းခွဲနှီးပါးထုတ်ပေးခဲ့တယ်လို့ထုတ်ပြန်ခဲ့ပါတယ်။
ဒါကတော့ဒီမြန်မာနိုင်ငံတဝမ်းမှာမှတ်ပုံလေး၄သန်းနီးပါးထုတ်ပေးမဲ့စစ်ကောင်စီရဲ့ပန်းခင်းစီမံချက်စတင်နေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းမမသိအောင်ပြောပြပေးခဲ့တာပါ။ထိုင်းနယ်စပ်ကိတ်တွေပြန်ဖွင့်မဲ့အလားအလာဘယ်လိုရှိသလဲဆိုတာတလဲကြည့်အောင်ပါရှင်။ထိုင်းနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်2020ခုနှစ်ကတည်းကပိတ်ထားတဲ့မြန်မာအပါအဝင်အိမ်နီးချင်းနယ်စပ်ကိတ်တွေကိုတော့ဒီ2022ခုနှစ်ဇန်နဝါရီလမှာပြန်ပြီးတော့ဖွင့်နိုင်ဖို့ထိုင်းနိုင်ငံအားကစားနဲ့ခီးတွားလုပ်ငန်းဝန်ကြီးကပြောကြားခဲ့ပါတယ်။ထိုင်းပြည်သူ90ရာခိုင်နှုန်းလောက်ကိုဗစ်ကာကွယ်ဆေးထိုးပြီးသွားပြီဆိုရင်ပြည်ပကဝင်လာတဲ့သူတွေကိုကွာရန်တင်းလုပ်စရာမလိုပဲသွားလွာခွင့်ပေးဖို့အထီကိုစဉ်းစားနေတယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့ဒီ၄လအတွင်းမှာထိုင်းပြည်သူ90ရာခိုင်နှုန်းအထိကာကွယ်ဆေးထိုးပေးနိုင်ဖို့အတွက်စိန်ခေါ်မှုတွေရှိနေတယ်လို့တချို့ကထောက်ပြကြပါတယ်။ဒီကြောင့်ထိုင်းစီဆိုင်သတင်းတောက်မတ်အေးမှသတင်းပေးပို့ထားပါတယ်ရှင်
။ကိုဗစ်ကပ်ရောဂါကြောင့်စီးပွားရေးနဲ့ခရီးသွားလုပ်ငန်းအကြီးအကျယ်ထိခိုက်နေတဲ့ထိုင်းနိုင်ငံကစက်တင်ဘာလ၁ရက်နေ့ကစလို့ပြည်တွင်းခရီးသွားလုပ်ငန်းတွေကိုကိုဗစ်စီးကံတချို့ဖြေလျှော့ပြီးပြန်ဖွင့်ဝင်ပေးခဲ့ပါတယ်။နောက်၄လအတွင်းမှာလည်းမြန်မာနိုင်ငံနဲ့နယ်စပ်အပါအဝင်အိန္ဒိယချင်းနိုင်ငံတွေနဲ့နယ်စပ်ဂိတ်တွေကိုပြန်ဖွင့်နိုင်ဖို့ညွှန်မှန်းထားတယ်ဆိုပြီးထိုင်းအားကစားနဲ့ခရီးသွားလုပ်ငန်းဝန်ကြီးနိုင်ဖိပတ်ရက်ချကစ်ပရဂန်ကပြောကြားခဲ့ပါတယ်။ထိုင်းနိုင်ငံမှာကိုဗစ်ကပ်ရောဂါကိုကာကွယ်ထိန်းသိမ်းရင်းစီးပွားရေးလုပ်ငန်းတွေပြန်လည်စတင်ဖို့ဆောင်ရွက်နေတာပါ။ထိုင်းမှာရှိနေသူ90ရာခိုင်နှုန်းလောက်အထိကိုကာကွယ်ဆေးထိုးပြီးသွားရင်တော့ပြည်ပကလာသူတွေတီးခြားခွဲနေရတဲ့ကွာရန်တင်းလုပ်ဖို့မလိုပဲသွားလာခွင့်ပေးဖို့စဉ်းစားနေတယ်ဆိုပြီးဝင်ကြီးဖိဖက်ကဆွတ်တော်စည်းဝေးမှာအခုလိုတင်ပြသွားပါတယ်
။ให้ทําให้ได้ภายใน120หมายความว่าส่วนไหนที่เราเปิดได
้ဝင်ကြီးဖိဖက်ပြောဆိုသွားတာကတော့ထိုင်းဆိုရအနေနဲ့ဝင်ကြီးချုပ်ပရာယုတ်ကျန်ဟိုချာအတီးပြုတ်ချမှတ်ထားတဲ့မူဝါဒအတိုင်းဆက်လက်လှုပ်ဆောင်နေပါတယ်။အရင်ဆုံးဖူးခက်ပြည်နယ်ကိုနိုင်ငံတကာကဘာလက်ခရီးသွားတွေအတွက်စတင်ဖွင့်ပေးခဲ့ရမှာခရီးသည် 2,000 လောက်မှာ 80 လောက်သာပိုကူဆက်နေတာကိုတွေ့ရပြီးကုသရေးလုပ်ငန်းတွေကိုလှုပ်ဆောင်နိုင်ခဲ့တာကိုတွေ့ရပါတယ်။အခုလဲနိုင်ငံအတွင်းကပြည်နယ်တွေမှာကိုဗစ်ကာကွယ်ဆေး90ရာခိုင်နှုန်းလောက်ထိထိုးပြီးရင်ကပ်ရောဂါပိုးရှိမရှိစစ်ဆေးရေးလုပ်ငန်းတွေရာနှုန်းပြည့်ပြီဆိုရင်တော့တက်ဆိုင်ရာမြို့နယ်အာဏာပိုင်တွေနဲ့ပြည်ထောင်ဌာနတို့ညှိနှိုင်းပြီးရပ်ပေါင်း120အတွင်းမှာပုံမှန်အခြေအနေဖြစ်လာအောင်ပြန်ဖွင့်ပေးမှာဖြစ်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါ။2020ခုနှစ်မတ်လကတည်းကကိုဗစ်ကပ်ရောဂါကြောင့်အိန္ဒိယချင်းနိုင်ငံတွေနဲ့နယ်စပ်ဂိတ်တွေအားလုံးကိုပိတ်ထားပါတယ်။တာချီလေးမြို့ရဲ့တစ်ဖက်ချမ်းမှာရှိတဲ့ချင်းရိုင်ပြည်နယ်မဲဆိုင်ဘက်ကနယ်စပ်ဈေးကိုတော့အခုစက်တင်ဘာလမှပြန်ဖွင့်ဖို့စီစဉ်ထားပါတယ်။ထိုင်းဆိုရကခရီးသွားလုပ်ငန်းမြင့်တင်ရေးအတွက်2022ခုနှစ်ဇန်နဝါရီလ1ရက်နေ့ကစပြီးထိုင်းမြန်မာနယ်စပ်အပါအဝင်ကမ္ဘောဒီးယားလာအိုမလေးရှားနိုင်ငံတွေနဲ့ထိစပ်နေတဲ့နယ်စပ်ဂိတ်အားလုံးကိုပြန်လည်ဖွင့်လှစ်ဖို့အတွက်ရာထားခဲ့ပေမဲ့စိန်ခေါ်မှုတွေကရှိနေဦးမှာဖြစ်တယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ကအလုံသမားရေးတာဝန်ခံဦးမင်းဦးကပြောပါတယ်
။ဘုံလုံးအိုဘန်ခွင့်နေတာမျိုးဟိုလှုပ်လို့ရမှာမဟုတ်ဒါမှမဟုတ်ဆိုတာကိုကြည့်လဲခွင့်လို့မရဘူး။ဟိုတစ်ခါအိန္ဒိယနိုင်ငံကြီးကြီးလက်အခုသူစီကျွန်တော်တို့ကဘီဘက်ဆန်ရဟာဆိုပို့ပြီးတော့အခုမနေ့တနေ့ရပဲဟို data တွေပါတွေထပ်ပြီးတော့တွေ့လဲဆိုတဲ့ဟာလေးဖြစ်နေရဆိုတော့ဒီဘက်ကအထင်ကြီးလို့ဖွင့်နေအောင်ပါပဲကိုဗစ်ဆန်ဒီအိန္ဒိယတိုင်းကြီးတွေရဲ့ကူးစက်မှုနှုန်းတွေကိုကြည့်အောင်ပါလေ
ထိခိုက်နေတဲ့ခရီးသွားလုပ်ငန်းကိုပြန်လည်အသက်သွင်းနိုင်ဖို့ကြိုးစားတဲ့အနေနဲ့ကမ္ဘာလက်ခရီးသွားဧည့်သည်အသွားအလာများတဲ့ဖူကက်ပြည်နယ်ကိုဇူလိုင်လကနေစတင်ပြန်ဖွင့်ခဲ့ပါတယ်။ဒုတိယအဆင့်အနေနဲ့ဘန်ကောက်ကိုအပြည့်အဝပြန်ဖွင့်ဖို့စီစဉ်ထားပေမဲ့လူဦးရေအပြည့်အဝကိုဗစ်ကာကွယ်ဆေးမထိုးပေးနိုင်သေးတာကြောင့်နိုဝင်ဘာလအထိနောက်ဆုတ်ထားပါတယ်။ချင်းမိုင်ဟွာဟင်ချွန်ဘူရီစတဲ့ဒေသတွေကိုတော့အောက်တိုဘာလထဲမှာဖွင့်နိုင်ဖို့စီစဉ်နေကြပါတယ်။ကိုဗစ်ကိုကာကွယ်ကုသရင်းနဲ့ကပ်ရောဂါနဲ့အတူရှင်တွဲနေထိုင်ဖို့ဆိုတာမျိုးတွေကိုဆုံးဖြတ်လာခဲ့တယ်ဆိုပြီးဦးမင်းဦးကပြောပါတယ်
။ဒီကိုဗစ်ကတော့ကျွန်တော်တို့ကဘယ်မှဆောင်လုပ်ပြရတော့ဒီနေ့အဲ့လိုပဲခုနလိုတော့စကားပြောမှဆိုရှင်တွဲနေထိုင်တဲ့ဟာပဲသတိထားပြီးရှင်တွဲနေထိုင်တဲ့ဟာပဲဒုက္ခရောမဲ့သဘောဖြစ်နေ
။ထိုင်းဆိုရအနေနဲ့အခုလိုမျိုးနေဆက်တွေကိုဖွင့်နိုင်ဖို့ဒတိုင်းပြည်လုံးဖွင့်နိုင်ဖို့ရာထားချက်ရှိပေမဲ့အ ਨੇ ဆုံးတိုင်းပြည်မှာရှိတဲ့လူဦးရေရဲ့80ရာခိုင်နှုန်းကိုကာကွယ်ဆေးထိုးနှံပေးပြီးမှသာဖွင့်လှစ်နိုင်မှာဖြစ်တယ်ဆိုပြီးထိုင်းဆိုရကပြောထားပါဗျ။အခုချိန်ထိမြန်မာအပါအဝင်တန်းနဲ့ချီရှိနေတဲ့နိုင်ငံသားသားရှစ်ကျောင်းလူသမားတွေကိုထိုင်းနိုင်ငံအတွင်းကာကွယ်ဆေးထိုးနိုင်ဖို့တွေကလည်းအကန့်အသတ်တွေရှိနေဆဲဖြစ်ပါတယ်ရှင်။
ထိုင်းနိုင်ငံကနေမဲအေးမှာသတင်းပေးပို့ခဲ့တာပါရှင်။အခုဆက်ပြီးတော့ဒီစစ်ကောင်စီတပ်ဖွဲ့တွေကဝင်စီးလို့ရွာသားတွေထောင်ထဲချီထွက်ပြေးနေရတဲ့ကလေးဒေသဘက်ကအခြေအနေကိုတင်ပြပေးပါမယ်။စကိုင်းတိုင်းကလေးမြို့တောင်ပိုင်းကျေးရွာတွေကိုပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းကစစ်ကောင်စီတပ်တွေဝင်ရောက်စီးနင်းခဲ့တဲ့အတွက်ရွာပေါင်း73ရွာလောက်ကရွာသူရွာသားထောင်ထဲချီအိုးအိမ်ဆုံးခွာထွက်ပြေးနေကြပါတယ်။စစ်ကောင်စီတပ်တွေဝင်ရောက်တဲ့ရွာတချို့မှာရွာသားတွေအသက်ခံရတယ်လို့အလောင်းတွေကိုကိုယ်တိုင်မျက်မြင်တွေ့သူတွေကပြောပါတယ်။ဒီလိုတောတောင်တွေထဲကိုထွက်ပြေးနေကြရပြီးတော့လုံခြုံမှုမရှိတဲ့အခြေအနေဖြစ်နေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းမဆုမိုးပြောပြပေးပါမယ်ရှင်။
စကိုင်းတိုင်းကလေးမြို့တောင်ပိုင်းကကြေးရွာတချို့ကိုမကြခင်ရက်ပိုင်းကစစ်တပ်ကနေဝင်ရောက်စီးနင်းခဲ့တဲ့အတွက်ဒေသခံရွာသူရွာသားတွေတောတောင်ထဲထွက်ပြေးနေကြရပါတယ်။ရေရှင်ရွာ၊လေချားရွာ၊ကုတ်ကိုရွာ၊ရှားတော်ရွာတွေရှိတဲ့နေရာကိုစစ်တပ်ကနေအဆက်မပြတ်ပစ်ခတ်ဝင်ရောက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရေရှင်ရွာဘက်မှာဆိုရင်ရွာအနီးနားမှာစစ်တပ်ကနေတက်ဆွဲထားပြီးတော့လက်နက်ကြီးတွေနဲ့ပစ်ခတ်တယ်လို့နေအိမ်တချို့လည်းမီးရှို့ဖျက်ဆီးခံရတယ်လို့ဘေးလူရာကိုထွက်ပြေးနေရတဲ့ရေရှင်ရွာသားတူကအခုလိုပြောပြပါတယ
်။လက်နှက်ကြီးတွေနဲ့ထုတဲ့စက်တနက်တွေအပြက်အရန်ပြစ်တယ်။အဲ့ဒါနဲ့ထွက်ပြေးကြရတာ။အဲရွာထဲမှာလည်းမီးတွေရှို့ခံရတယ်ဗျ။အိမ်တွေကိုမီးရှို့တယ်ဗျ။ဒီချို့အိမ်တွေကိုလည်းဖွင့်ဖောက်ပြီးတော့မှသူတို့လူချင်းနဲ့ပစ္စည်းတွေကိုလည်းယူပါတယ်ဗျ။လက်နှက်ကြီးကြလို့လည်းမီးလောင်တယ်။နောက်ပြီးတော့မှသူတို့ဖြစ်စည်းလို့လည်းတမင်မီးရှို့တာရောဗျာအိမ်တွေကို။လေအင်တိမ်ကဖြစ်စီးတယ်လေအင်ကတော့မီးရှို့တယ်လက်နှစ်ကြီးကတော့အချိန်မရွေးတညာလုံးအဲ့ဒီနေရာတညာလုံးမှနီးပြစ်တယ်ဗျရွာလုံးကျပြေးကြတယ်ဗ
ျပြီးခဲ့တဲ့စက်တင်ဘာလ3ရက်နေ့ကအင်းကျွန်းရွာကျေးရွာကိုစစ်ကောင်စီတပ်ဖက်ကလက်နှစ်ကြီးလက်နှစ်ငယ်တွေနဲ့ပစ်ခတ်ဝင်ရောက်စီးနှင်တာကြောင့်ကလေး PDF ဖက်ကကြားဖြတ်တိုက်ခိုက်ခဲ့ပါတယ်စက်တင်ဘာလ4ရက်နေ့ကလည်းလေချားရွာဘက်ကိုစစ်တပ်ကနေသွားနေတဲ့အချိန်မှာPDF အဖွဲ့တွေကြားဖြတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။အင်းကျွန်းရွာဘက်မှာဖြစ်ခဲ့တဲ့တိုက်ပွဲအကြောင်း PDF အဖွဲ့ဘက်က3ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့စစ်ကောင်စီဘက်က8ဦးထိသေဆုံးခဲ့တယ်လို့ဒေသခံ PDF ကထုတ်ပြန်ပါတယ်။ဒီထုတ်ပြန်ချက်ထက်ကထိခိုက်သေဆုံးမှုစီးရင်ကိုတော့ VOA ကတီးခြားအတိမပြုနိုင်သေးပါဘူး။အခုလိုမျိုး PDF တွေလှုပ်ရှားမှုရှိနေတာကြောင့်အဲ့ဒီဒေသတစ်ဝိုက်မှာရှိတဲ့အမျိုးသားတွေကိုဆိုရင်PDF တပ်ဖွဲ့ဝင်တွေလို့သတ်မှတ်ပြီးတော့စစ်ကောင်စီဘက်ကဖမ်းဆီးတပ်ဖြတ်တဲ့အထိလုပ်နေတယ်လို့ဒေသခံတွေကပြောပါတယ
်။ရွာကဒေသခံလည်းပါတယ်ရသေးတယ်။၃ယောက်ကျန်တဲ့ဟာကတော့ဗေဒေသလာခဲ့တဲ့ဟာလို့ခီးသွားတယ်ရှင်ပါတယ်။ဒါလည်းတည်တယ်။တည်တာကတော့9ယောက်အလောင်းကတော့9လောင်းအလောင်းတော်မှမကောက်ရဲကြဘူးရွာထဲမှာပုတ်စော်နံနေပြီ။အလောင်းတော်မကောက်ရဲကြဘူးသူတို့လာတယ်လို့ကြားတာနဲ့မကောက်နိုင်ကြသေးဘူးအခုချိန်ကြီးပါ။ဘသူပဲဝါဆိုတာလည်းဒီကြမ်းမဒီနိုင်ကြအဲ့ဒါကြီးကြတော့ကျွန်တော်တို့ကကိုရသားပဲပြီးတာပဲဟုတ်တယ်ဗျရေရှင်ရောမှာပဲဗျအဲကိုကိုတည်းမြင်နေကြအဲ့ဒါကြီးကတော့ဒံရာတွေကတော့ဓာတ်နဲ့ရက်ထားရောဓာတ်နဲ့လည်းပဲလှီးတာရောပေါ့ဗျအကျိုးနဲ့ဒုက္ခတာတွေတရားကတော့ဒီနဲ့မှန်ရဗ
ျအခုလိုတက်ဖြတ်ခံရသူတွေဟာလက်နက်ကိုင်း PDF အဖွဲ့ဝင်တွေမဟုတ်ဘဲဒေသခံရွာသားတွေသာဖြစ်တယ်လို့ဒေသခံတွေဘက်ကအခိုင်အမာပြောပါတယ်စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းမှာစီးစင်းနေတဲ့မြစ်သားမြစ်ရဲ့အရှိတ်ကန်းနဲ့အနောက်ဘက်ကန်းတွေမှာစစ်ကောင်စီတပ်ဖက်ကစတဲ့ချထားပါတယ်။အနီးအနားကျေးရွာတွေကိုလည်းတရွာဝင်တရွာထက်ပြစ်ခတ်ဝင်ရောက်နေတယ်လို့ထွက်ပြေးတိမ်းချောင်နေရတဲ့တင်သားရွာခန့်တွေကပြောပါတယ်။မြစ်သားမြစ်ရဲ့အနောက်ဘက်မှာရှိတဲ့တင်သားရွာဘက်ကိုတော့ပြီးခဲ့တဲ့ဩဂုတ်လ28ရက်နေ့ကတကြိမ်စစ်တပ်ကနေဝင်ရောက်တဲ့အချိန်မှာရွာသားတွေထွက်ပြေးခဲ့ရပြီးတော့တပ်တွေပြန်ထွက်သွားတဲ့အချိန်မှာရွာသားတွေပြန်ဝင်လာခဲ့ရပါတယ်။ဒါပေမဲ့လို့စက်တင်ဘာလ2ရက်နေ့မှာတက်တွေဘက်ကပြန်ဝင်ရောက်လာတဲ့အတွက်ရွာသားတွေနောက်တစ်ကြိမ်ထွက်ပြေးခဲ့ရပါတယ်
။အခုမနေ့ကတည်းကသူလက်နေကြီးတွေနဲ့နေကြီးချင်းလေးတွေကနေရာအနှံ့ကြောက်လိုက်ပြီးမှလက်နေကြီးတွေလက်နေငယ်တွေနဲ့ပြတ်ခတ်လို့အဲဒီငွားချောက်အဝမှာစာနာပြည်သူတွေကတယောက်လက်နေကြီးထိနိုင်မှတည်သွားပြီးအခုနောက်ထပ်သူရှင်းလင်းကြီးမှဘလောက်တည်နေလို့တော့မသိသေးဘူး။ဒါသူတို့ရှေ့ဆက်တိုင်းမှဒါသူရှင်းလင်းနေလို့မသိ
။ကလေးမျိုးရဲ့တောင်ပိုင်းမြစ်သားမြစ်ရဲ့အရှိတ်ဘက်ကန်ရှိရွာနဲ့အနောက်ဘက်ကန်က9ရွာစုစုပေါင်းကျေးရွာ73ရွာလူဦးရေ3000ဝန်းကျင်လောက်ဟာအိုးအိမ်ဆုံးခွာပြီးထွက်ပြေးနေကြရပါတယ်။မြစ်သားမြစ်ရဲ့အရှိတ်ကန်ရွာတွေကတော့ကြောက်ဆဲ၊ကြောက်ပြုတ်၊အင်းကျွန်း၊ရေရှင်၊လဲချာ၊ကုတ်ကိုရှားတော်၊နွားရာနဲ့အနောက်ဘက်ကန်ကတင်သားကြောက်ဖူး၊ဒိုးနွယ်၊အရှိစီးရွာနဲ့ကြံသာရွာတို့ဖြစ်ပါတယ်။ထွက်ပြေးနေရတဲ့ဒုက္ခသည်တွေဟာတစ်ပင်ကြီးရဲ့အောက်မှာမိုးကနဲ့အမိုးလုပ်ပြီးတော့မြေကြီးပေါ်မှာပဲဖြစ်သလိုအိပ်ယာပြီးတော့နေထိုင်စားသောက်ရေးကအတော်လေးကိုဒုက္ခရောက်နေကြရပါတယ်ရှင်။
ဒါကတော့ဒီကလေးမျိုးကချေးရွာတွေကိုစစ်ကောင်စီတပ်တွေကဝင်ရောက်စီးနင်းလို့ရွာသားတွေထောင်ထဲချီထွက်ပြေးတင်းရှောင်ရတဲ့အခြေအနေမဆုမုံတင်ပြပေးခဲ့ရပါ။မကြခင်မှာတော့အပတ်စဉ်ခဏတွေကိုထုတ်လင်းပေးသွားပါမယ်ရှင်။
VOA American တန်ရဲ့ရုပ်သံနဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bemis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link ဆောင်မှာ application ရယူနိုင်ပါရဲ့နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့စက်တင်ဘာလ6ရက်တနင်္လာနေ့ည VOA မြန်မာဘာသာရေဒီယိုအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေ line to meter 31 32နဲ့58တို့ကနေရုပ်သံနဲ့ပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့တနင်္လာနေ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားပါမယ်ရှင်စီးပွားရေးကဏ္ဍ blogger တွေပြောသမျှတတ်တန့်ရောင်သတင်းလွှာအစီအစဉ်တွေကိုမတင်ဆက်ပေးခင်မှာအရင်ဆုံးသတင်းတောက်အမှတ်စုအစီအစဉ်ကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ9လကျော်ကြာလာတဲ့အချိန်အထိနိုင်ငံအထွန်းမှာအာဏာရှင်စနစ်ကိုပုံစံမျိုးစုံနဲ့ဆန့်ကျင်တာတွေကတော့ရှိနေဆဲဖြစ်ပါတယ်။အာဏာသိမ်းမှုဆန့်ကျင်ကန့်ကွက်တဲ့သူတွေကိုစစ်တပ်ကအကြမ်းဖက်ဖြိုခွင်းတာတွေကြောင့်တေဆုံးသူနဲ့ဖမ်းဆီးခံရတဲ့သူတွေထောင်ထဲချီရှိလာနေတဲ့ကြားမှာကိုပဲပြည်သူတွေကစစ်အာဏာသိမ်းမှုကိုဆက်ပြီးတော့ဆန္ဒပြနေကြတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေကိုစုံဝင်းလိုင်ကတင်ပြထားပါတယ်ရှင်။
ဒီကရက်ဖေဖော်ဝါရီလကစပြီးစစ်တပ်ကအာဏာသိမ်းလိုက်တာအခုဆို9လကျော်ရှိလာပါပြီစစ်တပ်ရဲ့အာဏာသိမ်းမှုအပေါ်ပုံစံမျိုးစုံနဲ့ဆန့်ကျင်နေသူတွေဟာအတားအဆီးအခက်အခဲတွေကြားရကနေအာဏာရှင်စနစ်ကိုဒီကနေ့ထိဆက်ပြီးတော်လှန်နေကြတာပါဖေဖော်ဝါရီလ1ရက်နေ့ကနေဩဂုတ်လ31ရက်နေ့အထိအာဏာသိမ်းတဲ့ကာလ9လအတွင်းမှာဖမ်းဆီးခံခဲ့ရသူပေါင်း6000ကျော်နဲ့နှွေဦးဒေါ်လာရေးမှာကြာဆုံးခဲ့သူကတော့1000ကျော်ရှိထားတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPPB ရဲ့စီးရင်နေအရာသိရပါတယ်။အခုလိုစန့်ကျင်သူတွေအပေါ်အကြမ်းဖက်နှိမ်နှင်းမှုတွေကြောင့်ဖမ်းဆီးခံရသူနဲ့တေဆုံးသူထောင်ချီရှိပေမဲ့လည်းလူငယ်တွေဥဆောင်ပြီးလမ်းမပေါ်ထွက်ဆန္ဒပြနေကြတော့ပါ။အာဏာသိမ်းပြီးနောက်နိုင်ငံအတွင်းမတည်ငြိမ်မှုတွေနဲ့နယ်မြေမလုံခြုံမှုတွေကြောင့်ပြည်သူလူထုဟာသူတို့ရဲ့လုံခြုံရေးအပေါ်ဆွေးနွေးနေကြပါတယ်ပြီးခဲ့တဲ့တနင်္လာနေ့တုန်းကလည်းရန်ကုန်မြို့ကနေရာအတော်များများမှာပောက်ကွဲမှုတွေဖြစ်ပွားခဲ့ပြီးအဲ့ဒီဖြစ်စဉ်တွေရဲ့နောက်ဆက်တွဲနေရာတိုင်းလိုလိုမှာစစ်ကောင်စီတပ်တွေကတားဆီးစစ်ဆေးတာတွေလှုပ်လာပါတယ်ဒါပေမဲ့လည်းလမ်းမော်ထွက်ဆန္ဒပြသူတွေဟာအခက်ခဲတွေကြားကအာဏာရှင်စနစ်ကိုတော်လှန်ခဲ့ကြပါတယ်အင
်းအားလို့ကျွန်တော်တို့25ဝန်းကျင်ပါပါတယ်အစီတွေကိုကျွန်တော်တရားတွေမှာပို့ပြီးစစ်ဆေးတယ်နော်တရားပေါင်းမှုတရားတွေအဲ့လိုမျိုးဝေစင်းတာတခြားညမျိုးတွေမှာစစ်ဆေးနေပါတယ်ပြဟုတ်ကဲ့ဟုတ်ဟိုအတိအကျကတော့ကျွန်တော်တို့ဒီကမာကြီးတရားပေါ့နော်တာဂီတာကမာကြီးတရားအနည်းဝင်ချင်းပြီးတော့ဝေစင်းတာလမ်းတူနာလမ်းတုံပတ်တိပြီးတော့နန်းတော်လမ်းဟန်တာရီလမ်းပခူလမ်းပကျင်းတော့ဒီစိတ်ဒီအစ်စင်နဲ့တို့တမိုင်းလမ်းတော့အနည်းကြီးပီပီအိုင်မှတိုင်းအနည်းပေါ့နော်အဲ့နေရာတွေကိုအဲသူစစ်ပါတယ်ပြီးအောင်ဒီရတရားအတက်အစင်းနေအဓိကတော့အင်းစင်နဲ့လိုင်းတာရအောင်ဒီကနေ့ခုပဲဒီပေါင်းမှုတရားတွေတို့ကိုစစ်ပါရဲ့ဗျဟုတ်ကဲ့ဒီ new အစစ်အစီးတွေညားတယ်အဖမ်းကြီးညားနေကြတယ်ဒါပဲကျွန်တော်တို့တပိတ်တွေကိုရအောင်ထွက်နေပါတယ်နောက်လည်းထွက်သွားမှာဖြစ်ပါတယ်ခင်ဗ
ျတစ်ဆက်တည်းမှာပဲအာနာသိန်းကာလအတွင်းကြုံလာတဲ့ကာယောဂါတတိယလိုင်းကိုပြင်းပြင်းထန်ထန်ခံခဲ့ရတဲ့စကိုင်းတိုင်းကလေးမြို့မှာဆန္ဒပြချစ်တဲ့သူတွေဟာကပ်ဘေးစင်းမြင့်တွေကိုလိုက်နာပြီးဆန္ဒဖော်ထုတ်နေကြတော့မှာလမ်းပေါ်ထွက်ဆန္ဒဖော်ထုတ်သူတွေအပြင်ဒေသခံကာကွယ်ရေး PDF တပ်တွေကလည်းစစ်ကောင်စီတပ်တွေနဲ့ပြစ်မှုတွေဖြစ်ခဲ့ပါတယ်ပြီးခဲ့တဲ့ဩဂုတ်လ28ရက်နေ့တုန်းကကလေးမြို့တောင်ပိုင်းကရွာရီစီစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတုန်းဒေသခံကာကွယ်ရေး PDF တပ်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပြီးရွာသားတချို့လည်းဖမ်းဆီးခံခဲ့ရတယ်လို့ဆိုပါတယ
်။မြို့ညာရောလူတွေလက်ခံနေရွာတွေမှာ PDF တံချီလေးထွက်သွားပြီးယောက်ျားတွေဆိုတော့ခရွာထဲမှာလက်ခံနေလူတွေလက်ခံနေအခုဖမ်းသွားပြီး9ယောက်လက်ဖမ်းတာတော့အများကြီးရပြန်လွှတ်တာလည်းရှိတယ်ဒါ9ယောက်ကတော့ဒီတင်ယူဝင်ဖမ်းသွားပြီးဒီလိုအင်ဂျင်ကိုဘုံခွဲမိရှူတယ်။ဒီအင်ကတော့ဖြစ်ကြည့်တယ်။အတိုင်လုံးကြီးချန်တော့တာအကုန်ဖြစ်ကြည့်ပြေကြတော့တာကတ်ပြီးတော့အကုန်ခွာချပြီးမှရှိတဲ့အင်အကွန်းထဲမှာရှိတဲ့ပစ္စည်းအင်ဂျင်မှာရှိတဲ့ပစ္စည်းတော့အကုန်လုံးရှိပညာပစ္စည်းအကုန်လုံးထုချီရိုက်ခွဲပြေကြတော့တာဥခွက်ပကံအစလို့
စစ်ကောင်စီဘက်ကတော့ PDF အဖွဲ့တွေနဲ့အပြန်အလှန်ပြစ်ခတ်တဲ့ဖြစ်စဉ်တွေနဲ့ပတ်သက်ပြီးပြည်ပြမီဒီယာတွေကသတင်းအမှားတွေကိုဖော်ပြနေတာလို့တုံ့ပြန်ထားပါတယ်။ဒါအပြင်နိုင်ငံတကာတန်ယုံနဲ့အနေနဲ့လည်းတန်တမန်ကျင့်ဝတ်ကိုလိုက်နာပြီးပြည်တွင်းရေးကိုဝင်ရောက်ဆော့ဖက်တာမျိုးမလုပ်ဖို့စစ်ကောင်စီဘက်ကတတိပေးထားပါတယ်။
ကျွန်တော်တို့နိုင်ငံမှာဖြစ်ပျက်နေတဲ့သတင်းများနဲ့ပတ်သက်ပြီးသတင်းများများကိုကျွန်တော်တို့ထုတ်ပြန်ပေးလျက်ရှိပါတယ်ဒီကြားထဲမှာအဖြစ်မှန်ကိုစုံစမ်းခြင်းမရှိဘဲနဲ့လူရာဆွဲထုတ်ပြန်တာတွေဟာမိကွန်းထုတ်เสียပဲဖြစ်ပါတယ်ဒီနေ့ဒီချိန်ထိလဲဒီပုံကိုယ်တွေကဆောင်ရွက်နေသေးပဲဖြစ်ပါတယ်မတမာတဲ့သတင်းမီဒီယာတွေမြမပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်ပြီးပြည်သူလူထုကိုလမ်းမရောက်အောင်ပို့ဆောင်ပေးနေတဲ့တန်ယုံများရဲ့ကြီးညာချက်များဟာဘလို့လောက်ကြံခံတီးခဲ့တယ်လဲဘသူတွေရဲ့ပြောစကားအပေါ်မှာအခြေခံပြီးနိုင်ငံတကာနဲ့ပြည်သူလူထုကိုဘလို့လိန်ညာခဲ့တယ်လဲဆက်ပြီးဘလို့လိန်ညာတယ်ဆိုတာကိုဒီနေ့မှာကျွန်တော်တက်တည်အထောက်အထားအပြည့်အစုံနဲ့ကျွန်တော်ပြောလိုပါတယ
်ဒါကတော့စစ်ကောင်စီရဲ့တလားတခါပုံမှန်လုပ်နေကြသတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်စော်မင်းထွန်းကတုံ့ပြန်ပြောဆိုထားတာဖြစ်ပါတယ်စစ်အုပ်ချုပ်ရေးကောင်စီအနေနဲ့အာဏာသိမ်းယူတာမဟုတ်ဘဲအဖက်ဖက်ကယူရင်းနေတဲ့အခြေအနေတွေကြောင့်အာဏာထိမ်းယူခဲ့ရတာဖြစ်တယ်ဆိုတာကိုလည်းထည့်သွင်းပြောဆိုသွားပါတယ်။အာဏာသိမ်းကာလနဲ့ကာယောဂါရိုက်ခတ်မှုတန်တွေကြောင့်နိုင်ငံတွင်းမှာစားတောက်နေထိုင်ရေးအခက်အခဲတွေ့နေရသူတွေလည်းတော်တော်များလာတယ်လို့မြေပြင်မှာကူညီဆောင်ရွက်ပေးနေသူတွေကပြောပါတယ်။အပြည်ပြည်ဆိုင်ရာအလုပ်သမားရေးရာအဖွဲ့ ILO ကလည်းမြန်မာနိုင်ငံမှာကာယောဂါနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်အခုနှစ်ဝက်အတွင်းမှာတင်အလုပ်ကိုင်းနှစ်တသမနှစ်တန်းဆုံးရှုံးနိုင်တယ်လို့ခန့်မှန်းထားပါတယ်။ပြည်သူတွေကတော့သူတို့ရဲ့လုံခြုံရေးနဲ့ကာယောဂါဘေးကိုပါကိုတူကိုရစနစ်နဲ့ရင်ဆိုင်ဖြတ်တန်းနေကြရတယ်လို့ပြောပါတယ်။စကိုင်းတိုင်းမုံရွာမြို့မှာတော့အကူအညီလိုအပ်နေသူတွေများလာတယ်လို့ဒေတာရင်းဆောင်ရွက်ပေးနေသူတွေထံကသိရပါတယ
်။ကျွန်တော်တို့အသင်းနေတော့ဒီပထမအဲတရေကနေပြီးတော့ဒီဓာကုံအထိဆိုရင်တော့ကျွန်တော်တို့အားလုံးပေါင်း1900နီးပါးရှိပြီ။ကျွန်တော်တို့စာရင်းပြုကြတာအခုကလည်းကျွန်တော်တို့အခုကပစ္စည်းပတ်ဝင်နေတဲ့အချိန်လေးဗျ။ဟိုအဲအနာတိန်အဲအစိုးရရဲ့အဲဟိုဟာအချက်သေးလေးတွေတော့သူတို့ရဲ့လန်ကီပြိပင်မှုလေးတွေကြောင့်ကျွန်တော်တို့ကလုံးဝချက်သေးရတာပေါ့သွားကျင်တဲ့နေရာတွေအဓိကမရောက်တာတို့အဲ့လိုပုံစံမျိုးတွေတော့ရှိတယ်ဗျကျွန်တော်တို့ကိုယ့်ဘက်သွားတဲ့အချိန်တော့
အမေရိကန်နဲ့ဥရောပသမ္မဂကတော့ကာယောဂါကာလကူညီဆောင်ရွက်ပေးနေသူတွေလုံခြုံဘေးကင်းဖို့နဲ့သူတို့ကိုပြစ်မှတ်မထားဖို့တတိပေးထားပါတယ်ဒီချိန်ထဲမှာပဲရန်ကုန်မြို့ကရက်ွက်တချို့မှာတော့အခုရက်ပိုင်းအတွင်းညအချိန်ဒီမှာစစ်ကောင်စီတပ်တွေဘက်ကအဲဇင်းစစ်တာတွေခက်စစ်စိတ်လှုပ်လာနေပါတယ်ဒေသခံလူထုကတော့ဒီလိုကာလမှာသူတို့ရဲ့လုံခြုံရေးအတွက်စိုးရိမ်နေကြတယ်လို့ပြောပါတယ်။စစ်ကောင်စီဘက်ကမြန်မာနိုင်ငံရဲ့ယူရင်းနေတဲ့အခြေအနေတွေကြောင့်အာဏာထိမ်းယူခဲ့တာဖြစ်တယ်လို့ပြောဆိုထားပေမဲ့အာဏာသိမ်းပြီး9လကျော်လာချိန်အထိနိုင်ငံရေးနဲ့စီးပွားရေးမတည်ငြိမ်မှုတွေမြို့ပေါ်တွေမှာပောက်ကွဲမှုတွေဖြစ်တာတွေနဲ့အတားအဆီးစစ်ဆေးမှုတွေရှိနေတာတွေကြောင့်နေ့စဉ်ပူပင်တော့ကတွေနဲ့ရုန်းကန်လှုပ်ရှားနေကြရတယ်လို့ပြောဆိုနေကြတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းတောက်မတ်စုအစီအစဉ်ကနေတင်ဆက်ပေးလိုက်ရပါတယ်ခင်ဗျာ။
ကိုယ်စားဝင်လိုက်တင်ဆက်ပေးခဲ့တာပါရှင်။တင်းနေနာနေညချမ်း VA Radio အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေည10:00အထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်။တောင်တရုတ်ပင်လယ်ပြင်ရဲ့အများစုကိုပိုက်ဆိုင်တဲ့အကြောင်းတရုတ်ဘက်ကအငြင်းပွားနေပေမဲ့လို့ကမ္ဘာကုန်သွယ်ရေးမှာအထူးကြတဲ့တောင်တရုတ်ပင်လယ်ပြင်ကိုအသုံးပြုခွင့်ရရေးဥရောပသမ္မဂဘက်ကအရှိတောင်အာရှနိုင်ငံတွေနဲ့ဆွေးနွေးနေပြီးတော့မကြာခင်မှာဒီကိစ္စကိုအရှိန်မြင့်စည်းရုံးဆောင်ရွက်လာနိုင်တယ်လို့သုံးသပ်သူတွေကယူဆကြပါတယ်။အာရှဒေသနဲ့ပင်လယ်ပြင်ကုန်သွယ်ရေးကိုထိန်းထားနိုင်ရေးနဲ့တောင်တရုတ်ပင်လယ်ပြင်မှာလည်းတခြားကမ္ဘာပင်လယ်ပြင်မှာလိုနိုင်ငံတကာဥပဒေနဲ့အညီတသမတ်တည်းဖြစ်ရေး EU ကမျှော်လင့်နေတဲ့အကြောင်း Ref Jennings ရဲ့သတင်းဆောင်မကိုဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်တင်ကီထိုက်ကစူးစီးတင်ဆက်ထားပါတယ်ရှင်။
အရှိတောင်အာရှ၄နိုင်ငံရဲ့အထူးစီးပွားရေးဆောင်အဖြစ်ကုလသမဂ္ဂကပြဋ္ဌာန်းပေးထားတဲ့အစိအပိုင်းတွေအပါအဝင်စတူယန်ကီလိုမီတာ 3.5 သန်းကျယ်ဝန်းတဲ့ပင်လယ်ပြင်ရဲ့90ရာခိုင်နှုန်းကိုတရုတ်ကသူပိုင်ဆိုင်ချောင်းပြောဆိုနေတာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်ရေးနဲ့ပတ်သက်ပြီးအဖွဲ့ဝင်10နိုင်ငံပါအရှိတောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ဥရောပသမဂ္ဂ EU ခေါင်းဆောင်တွေကြားဩဂုတ်လအစောပိုင်းမှာတွေ့ဆုံဆွေးနွေးခဲ့ကြပြီးလာမယ့်လေးလတာအတွင်းမှာလည်းနှစ်ဖက်ထပ်ပြီးတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။အရှေ့တောင်အရှနိုင်ငံများအသင်းအာဆီယံနဲ့တခြားဒေသတွင်းနဲ့အင်အားကြီးနိုင်ငံများရဲ့တီးတန့်ဆွေးနွေးပွဲတွေမှာ1989ခုနှစ်ကတည်းကဥရောပသမဂ္ဂဘက်ကပါဝင်ဆွေးနွေးနေတာဖြစ်ပါတယ်။ဥရောပပြင်ပကုန်သွယ်ဘက်တွေထဲမှာတရုတ်နဲ့အမေရိကန်ပြည်ထောင်စုပြီးရင်အာဆီယံဟာ EU ရဲ့တတိယမြောက်အကြီးဆုံးကုန်သွယ်ဘက်ဖြစ်ပြီးပြီးခဲ့တဲ့နှစ်ကဆိုရင်ဒေါ်လာ227ဘီလီယံကုန်သွယ်မှုရှိခဲ့ပါတယ်။ရေချောင်းကုန်သွယ်မှုပမာဏ60ရာခိုင်နှုန်းလောက်ကအာရှကိုဖြတ်သန်းတာဖြစ်ပြီးဒီထဲက3ပုံတစ်ပုံကတော့တောင်တရုတ်ပင်လယ်ပြင်ကိုဖြတ်သန်းရတာဖြစ်ကြောင်းကုလသမဂ္ဂရဲ့ကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ကခန့်မှန်းထားပါတယ်။ ဥရောပကိုတင်မောတွေခုံမောင်းရာလမ်းကြောင်းဖြစ်တဲ့ရှေ့အာရှနဲ့အိန္ဒိယသမုဒ္ဒရာကိုတောင်တရုတ်ပင်လယ်ပြင်နဲ့ချိတ်ဆက်ထားတာဖြစ်ပါတယ်။အင်ဒိုပစိဖိတ်ဒေသတွင်းမှာဥရောပသမဂ္ဂရဲ့အကျိုးစီးပွားပတ်သက်မှုများစွာရှိပြီးဒေသတွင်းမှာစီးမျဉ်းစည်းကမ်းကိုအခြေခံတဲ့ဆက်လက်ပွင့်လင်းမှုရှိရေးအလေးထားတဲ့အကြောင်းပြီးခဲ့တဲ့ဧပြီလကထုတ်တဲ့ဥရောပသမဂ္ဂရဲ့ကြေညာချက်မှာဖော်ပြပါတယ်။ဒါပေမဲ့လည်းအင်ဒိုပစိဖိတ်ဒေသတွင်းလက်ရှိအခင်းအကျင်းဟာဆိုရင်ပထဝီနိုင်ငံရေးအပြိုင်မှုတွေပိုပြီးတော့ပြင်းထန်လာစေပြီးကုန်သွယ်ရေးနဲ့ကုန်စည်ပို့ဆောင်ရေးခွင့်ဆက်ကြီးပေါ်မှာဖိအားတွေပိုများစေသလိုဤပညာနိုင်ငံရေးနဲ့လုံခြုံရေးကဏ္ဍတွေမှာလည်းပိုပြီးတင်းမာလာစေတယ်လို့ EU ရဲ့ကြေညာချက်ကထပ်လောင်းဖော်ပြပါတယ်။ဥရောပသမဂ္ဂ EU ဒါမှမဟုတ်လေ EU အဖွဲ့ဝင်နိုင်ငံတွေအနေနဲ့တော့တောင်တရုတ်ပင်လယ်ပြင်ပိုင်ဆိုင်မှုအငင်းပွားတာမရှိပါဘူး။အာဆီယံဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဘရူနိုင်းမလေးရှားဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတို့ကသူတို့ပိုင်တယ်လို့ပြောဆိုထားတဲ့ပင်လယ်ပြင်တွင်းဒေသတွေမှာတရုတ်ကသူ့ဖာတာတတ်မှတ်ထားတဲ့နေဆက်မြင်းတွေကိုကျော်လွန်နေတာဖြစ်ပါတယ်။ထိုင်ဝမ်ဘက်ကလည်းသူ့ပိုင်တယ်လို့ပြောနေပါတယ်။တရုတ်ဘက်ကတောင်တရုတ်ပင်လယ်အတွင်းပိုင်ဆိုင်ချောင်းပြောဆိုချက်တွေဟာနိုင်ငံတကာကူးသန်းသွားလာရေးအပေါ်ချင်းချောက်လာနိုင်တဲ့အလားအလာဖြစ်ရှုမြင်ပြီးပြင်သစ်ဂျာမနီနောက် EU အဖွဲ့ဝင်မဟုတ်တဲ့ဗြိတိန်နိုင်ငံတို့ကပြီးခဲ့တဲ့တစ်နှစ်ကျော်လောက်ကပူရယ်စာတမ်းဆောင်ပြုစုထုတ်ပြန်ပြီးကုလသမဂ္ဂထံပေးပို့ထားပါတယ်။ Australia နိုင်ငံ New South Wales တက္ကသိုလ်ကအာရှရေးရာကျွမ်းကျင်သူပါမောက်ခကာတာယာကတော့အခုလိုသုံးသပ်ပါတယ
်။primary interest
is ဒီကိစ္စရှင်းပါတယ်သူတို့ကတသမတ်တည်းဖြစ်နေစေချင်တာပါ။ဒါကြောင့်လဲဆိုတော့ဒီလိုဖြစ်မှလည်းစီဝါရေးလုပ်လို့ရနိုင်တာပါ။စွန့်စားရမှုကလည်းရောနေတော့စီပါလေ
။ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတချို့ရဲ့တောင်တရုတ်ပင်လယ်ပြင်အရေးအပေါ်ရည်တည်ချက်တွေကသူတို့ရဲ့အနောက်မဟာမိတ်ဖြစ်တဲ့အမေရိကန်ရဲ့ရည်တည်ချက်ကိုထင်ဟပ်ပါတယ်။တရုတ်ကိုသတိပေးချက်အနေနဲ့တောင်တရုတ်ပင်လယ်ပြင်ကိုအမေရိကန်ကစစ်သင်္ဘောတွေပုံမှန်ဆေးလွှတ်နေတာပါ။ဥပမာအဖြစ်ဆိုရင်EU ဥရောပသမဂ္ဂရဲ့ website မှာဖော်ပြထားချက်မှာဆိုရင် EU အဖွဲ့ဝင်နိုင်ငံတွေနဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံတို့ဟာဆိုရင်စီးမျဉ်းဥပဒေကိုအခြေခံတဲ့နိုင်ငံတကာသတ်မှတ်ချက်မူတွေကိုကင်ဆယ်ချောင်းဖော်ပြပါတယ်ဒီနှစ်အတွင်းဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့တင်းမောတွေတွာလာလှုပ်ရှားမှုလည်းပိုပြီးများလာပါတယ်ဒါပေမဲ့လည်းအမေရိကန်ကိုထောက်ခံရည်တည်မှုထက်နိုင်ငံတကာဥပဒေကိုပိုပြီးအယုံဆိုင်အလေးထားနေတာဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။တောင်တရုတ်ပင်လယ်ပြင်အရေးပိုင်ဆိုင်မှုအငင်းပွားမှုတွေကကုလသမဂ္ဂရဲ့ပင်လယ်ပြင်ဆိုင်ရာဥပဒေသဘောတူစာချုပ်ကိုချိုးဖောက်မယ်ဆိုရင်တော့ဥရောပနိုင်ငံတွေဘက်ကလည်းတနိုင်ငံချင်းစီအနေနဲ့ဥရောပဒေသပင်လယ်ပြင်တွေကိုထိန်းချုပ်ရေးဆောင်ရွက်လာမယ်လို့ပြောသူကတော့အမေရိကန်ပြည်ထောင်စုဟာဝိုင်အီကဒန်နီယယ်ကေအီနိုယူအာရှပစိဖိတ်လုံခြုံရေးဆိုင်ရာလေလာရေးဌာနရဲ့ပါမောက်ခအလက်ဇန်ဒါဘူဘင်းဖြစ်ပါတယ်။နိုင်ငံဖြတ်ကျော်ရေးချောင်းတွာလာနိုင်ရေးကိုရည်ရွယ်ပြီးကုလသမဂ္ဂရဲ့သဘောတူစာချုပ်နဲ့ပင်လယ်ရေးချောင်းတွာလာမှုနဲ့သက်ဆိုင်တဲ့နိုင်ငံတွေမှာအထူးစီးပွားရေးစုံတွေသတ်မှတ်ပေးတာဖြစ်တယ်လို့တခြားစီးမျဉ်းသတ်မှတ်ချက်တွေလည်းရှိပါတယ
်။ Yeah, coming around the ASEAN.
အမေရိကန်ရဲ့တရုတ်နဲ့မဟာဗျူဟာမျိုးရှင်ပြန်မှုပတ်သက်ရည်တည်ဖို့ထဲသူတို့ရဲ့အဓိကစိတ်ဝင်စားမှုကနိုင်ငံတကာဥပဒေနဲ့လွတ်လပ်စွာညီညွတ်သွားလာရေးကိုထိန်းသိမ်းထားနိုင်မှုဖြစ်ပါတယ်
။တောင်တရုတ်ပင်လယ်ပြင်အတွင်းကကျွန်းငယ်လေးတွေမှာစစ်တပ်အုံပြုနိုင်ရေးအတွက်တရုတ်ကမြေဖို့နေတဲ့ကိစ္စနောက်အထူးစီးပွားရေးစုံတွေအနည်းကနေတရုတ်ရေရင်တွေဖြတ်တန်းတဲ့ကိစ္စကိုပင်လယ်ပြင်ပိုင်ဆိုင်မှုအငင်းပွားနေတဲ့အရှေ့တောင်အာရှနိုင်ငံတွေကကန့်ကွက်ကြပါတယ်။ဒါပေမဲ့လည်းအရှိတောင်အာရှနိုင်ငံတွေရဲ့အဓိကကျတဲ့ကုန်သွယ်ဖက်တရုတ်ကိုအမျက်ဒေါသထွက်စေမဲ့အသုံးနှုံမျိုးကိုတော့တိတ်ပြီးတော့မသုံးကြပါဘူး။ဒီချင်းကန်နီကိုဥရောပသမဂ္ဂ EU ဘက်ကလည်းထောက်ခံတယ်လို့စင်ကာပူအခြေစိုက် S Rajaratnam နိုင်ငံတကာလေးလာရေးဌာနကတွဲဖက်ပါမောက်ခအလန်ချောင်းကပြောပါတယ်။အာဆီယံနဲ့ EU အဖွဲ့နှစ်ခုလုံးကတရုတ်ကိုကုန်သွယ်ရေးအတွက်ပါလိုလားတယ်လို့သူကပြောတာပါ။
သူကအာဆီယံနဲ့တခြားဆောင်ရွက်လာနေပါတယ်။ဘာကြောင့်လဲဆိုရင်တရုတ်နဲ့ထိတွေ့ဆက်ဆံရေးရောတရုတ်ကိုထိန်းချုပ်ထားရေးအတွက်ရောလမ်းကြောင်းနှစ်သွယ်မူဝါဒကိုထိန်းသိမ်းထားနိုင်မှုအတွက်အာဆီယံရဲ့ဆောင်ရွက်မှုကအသေးချာဆုံးနဲ့စိတ်ချအောင်နီးလန်းဖြစ်နိုင်တယ်ဆိုတော့သူတို့ကနားလည်ထားလို့ဖြစ်ပါတယ်
။အာဆီယံဘက်ကတိမ်မွေးတဲ့အသုံးနှုံတည်ပင်လျင်တရုတ်အစိုးရကိုသတိပေးဖို့လုံလောက်တယ်လို့လည်းတွဲဖက်ပါမောက်ခချောင်းကပြောပါတယ်။ EU နဲ့ ASEAN ကြားဆွေးနွေးမှုတွေကနေထွက်လာမယ်သဘောတူညီချက်တွေနဲ့ပတ်သက်လို့တော့တရုတ်အနေနဲ့လူသိရှင်ကြားတောင်းဆိုတုံ့ပြန်တာမျိုးရှောင်ရှားနိုင်တယ်ဒါပေမဲ့လည်းတီးသန့်သဘောစုံစမ်းမေးမြန်းမဲ့အခြေအနေတော့ရှိတယ်လို့လည်းတွဲဖက်ပါမောက်ခါချောင်းကပြောပါတယ်ရှင
်စီဝိုင်းကဏ္ဍကိုမတ်တိတ်ကြီးတိုက်ကဆက်ပြီးခဲ့တာဖြစ်ပါတယ်ရှင်တက်တန့်ရောင်သတင်းတော်အစီအစဉ်ကိုမတင်ဆက်ခင်မှာအခုတခါတော့ဘလော့ဂါရီပြောသမျှအစီအစဉ်ကိုတင်ဆက်ပေးပါဦးမယ်။နဂိုကလေးကနှလုံးစီးကျူသွေးတို့စတဲ့ယောဂအခန်းရှိတဲ့သူတွေကိုဗစ်ကရောဂါဖြစ်ပြီးလို့ပြန်လည်နလန်ထူရေးလုပ်တဲ့အခါမှာဘာရီကိုအထူးကထားသတိထားသင်ပါလေ။ကိုဗစ်ယောဂါပျောက်သွားပြီမဲ့ဘာရီဖြစ်တတ်တယ်လေဆိုတာကိုမဆုမြတ်မွန်ကဘလော့ဂါရီပြောသမျှအစီအစဉ်မှာတင်ပြထားပါရရှင်။
အရင်တည်းကနှလုံးစည်းကြိုသွေးတိုးစတဲ့ယောဂအခန်းရှိသူတွေကိုဗစ်ကရောဂါဖြစ်လို့နေပြန်ကောင်းလာပြီးတဲ့နောက်မှာပြန်လည်ထူထောင်ရေးအတွက်ယောဂအခန်းမရှိသူတွေထက်ကိုအချိန်ပေးရပါတယ်။ယောဂအခန်းမရှိသူတွေလိုပဲလေ့ကျင့်ခန်းလုပ်အစားအသောက်စားပြီးတော့ပြန်လည်ထူထောင်အောင်လုပ်ရမှာဖြစ်ပေမဲ့ကိုယ့်ရဲ့ယောဂကြောင့်ခန္ဓာကိုယ်ကလက်ခံနိုင်သလောက်ပဲလုပ်တတ်တယ်လို့ဗြိတိန်နိုင်ငံကအထွေထွေယောဂကိုဆရာဝန်ကြီးဒေါက်တာဆန္ဒလှိုင်းကအကြံပြုပါတယ်
။ငကူတုံးကသာနှလုံးယောဂရှိကြတဲ့လူမျိုးအဆုတ်ယောဂရှိကြတဲ့လူမျိုးဆိုရင်ဒါမျိုးတွေပိုသတိထားရမှာပေါ့သူများတွေလိုပဲကိုယ်လည်းပြန်တော့လေ့ကျင့်တာလုပ်ရမှာပဲဒါပေမဲ့သူများထက်နည်းနည်းလေးတော့ပိုသတိထားပြီးလုပ်ရမှာပေါ့နောက်တစ်ခုကစီးကျိုရှိတဲ့လူတွေပေါ့စီးကျိုရှိတာတဲ့လူတော်တော်များများကကိုဗစ်ဖြစ်လို့ရှိနေကိုဗစ်ကိုနိုင်ကြောင်လည်းပဲစီးကျိုကတက်တယ်အဲ့ဒီကိုဗစ်မှာသုံးတဲ့ဆေးကြောင်လည်းစီးကျိုကတက်တတ်တယ်အဲ့ဒီစီးကျိုတက်သွားတဲ့အတွက်ကြောင့်မို့လို့ကိုဗစ်ဖြစ်နေတဲ့အချိန်လောက်ပါဆိုလို့ရှိရင်စီးကျိုဆေးတွေတော်တော်လေးပြောင်းယူပါတယ်။ပြီးတော့စီးကျိုအတက်ကြာလေသူကတပြေးတည်းကြီးတက်နေတာမျိုးလည်းမဟုတ်တဲ့အခါကျတော့ဆေးကအရင်အပြောင်းရွှေ့လုပ်ပါတယ်။ကိုဗစ်ပြောင်းသွားပြန်ကောင်းသွားပြီဆိုတဲ့အခါကျပြန်တော့လေပြန်ပြီးတော့တခါအပြောင်းရွှေ့ပြန်လုပ်ပါတယ်။အဲ့ဒီနေရာမှာလူနာဘက်ကအလုံးနိုင်ဆုံးကတော့အစားတောက်စင်ကျင်တာပေါ့နော်။နေပြန်ကောင်းလာလို့အစားတောက်လို့စားလို့ရလာပြီဆိုတဲ့အချိန်ကြရင်လည်းတနိုင်တမျအချိုတွေကိုလျှော့စားမယ်အစီတွေကိုလျှော့စားမယ်အဲ့လိုမျိုးဆိုရင်ဒီစီးကျိုကိုထိန်းရတာနည်းနည်းပိုလွယ်တာပေါ့အဓိကကတော့စီးကျိုလူနာကကိုဗစ်ဖြစ်ပြီးနောက်ထပ်3လလောက်အထိရောစီးကျိုထိန်းရတာနည်းနည်းခက်တုံးပဲရှိသေးတယ်
ဆရာမတို့အတွေ့အကြုံအရဒီကိုဗစ်ဖြစ်တဲ့လူတွေထဲမှာဟိုယောဂအခန်းရှိတဲ့သူနဲ့ယောဂအခန်းမရှိတဲ့သူပေါ့လေအဲ့ဒီနှစ်မျိုးမှာဟိုယောဂအခန်းရှိတဲ့သူတွေကပို့ပြီးတော့မှဒီကိုရင်ထိခိုက်မှုကပိုများလာအဲ့ဒါကိုရောဘယ်လိုမျိုးပြောနိုင်မှာလဲရှင
်ယောဂအခန်းရှိထားတဲ့လူကဖြစ်တဲ့အချိန်တုန်းကလည်းသူများထက်ပိုပြီးတော့နည်းနည်းလေးကုရခက်တယ်အဲ့တော့ခန္ဓာကိုယ်ထဲမှာလည်းနှလုံးကြောက်ကအဆုတ်ဓာတ်တွေအလုံးကသူများထက်ပိုထိထားနိုင်တယ်အဲ့တော့ဖြစ်နေတဲ့အချိန်တုန်းကဒါကောင်းအောင်ကုနိုင်လို့ပြန်ကောင်းလာပြီဆိုလို့ရှိရင်တော့သိကြီးပူကြရမလို့ပါဘူးသူလည်းသူများလိုပဲပြန်ကောင်းလာမှာပါပဲဒါပေမဲ့ maybe သူများထက်ကိုနှစ်ဆလောက်အချိန်ကြာရင်လည်းကြာမယ်သူများကတစ်လနဲ့ကောင်းတဲ့အရာတခုကကိုကနှစ်လဖြစ်ချင်းဖြစ်မယ်သုံးလနဲ့ကောင်းတာ၆လဖြစ်ချင်းဖြစ်မယ်အရင်လောက်ကြီးလည်းပြန်ကောင်းချင်မှကောင်းလာမယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီယောဂအခန်းရှိတဲ့လူတွေမှာတခြားလူတွေထက်နည်းနည်းလေးပူပြီးတော့ကံမကောင်းတာတစ်ချက်ကဥပမာနှလုံးယောဂရှိတဲ့လူနာပဲဖြစ်ဖြစ်အဆုတ်မကောင်းတဲ့လူနာတယောက်ပဲဖြစ်ဖြစ်ပေါ့နော်အဲ့လိုလူနာတယောက်ကတော်တော်လေးနေမကောင်းဖြစ်ပြီးသွားလို့ရှိရင်ပြန်တော့ကောင်းလာတယ်ဒါပေမဲ့သူတို့ကအရင်လိုမျိုးဟိုအရင်တုန်းကရှိခဲ့တဲ့နေရာကိုပြန်မရောက်ဘူးပေါ့နော်အဲ့တော့ဒီလူနာကကိုဗစ်မဖြစ်ခင်တုန်းကဘယ်လောက်ထိနေမကောင်းဘူးလဲဆိုတာပုံမှန်လည်းမသိတာပေါ့ကိုဗစ်မဖြစ်ခင်ကတည်းကနှလုံးယောဂကြောင့်ပဲဖြစ်ဖြစ်အဆုတ်ယောဂကြောင့်ပဲဖြစ်ဖြစ်ဆေးရုံကိုနှခါသုံးခါတက်ခဲ့ပြီးတဲ့လူနာတယောက်ဆိုလို့ရှိရင်သူ့ရဲ့ငကူကိုကသူများတက်တော်တော်ကြီးနဲ့နေပြီကိုဗစ်လိုမျိုးဖြစ်လိုက်လို့ရှိရင်သူပြန်တက်လာနိုင်တဲ့အားလည်းနေသွားပြီအဲတော့အဲ့လိုလူနာမျိုးဆိုလို့ရှိရင်တော့အရင်ကတက်စားလို့ရှိရင်တော်တော်ကြီးကျသွားနိုင်တာပေါ့နော်အဲ့ဒါကိုအရန်စိတ်ပူမနေဖို့ပဲလို့ဒါဘာဖြစ်လို့လဲဆိုတော့ဒါကမျောလင့်ထားပြီးသားပဲအဲ့ဒါကိုလူနာတွေနားလည်လို့ရှိရင်လူနာကအရန်ကြီးမကြောက်ဘူးပေါ့နော်အရန်မကြောက်လို့ရှိရင်ပြန်လဲထူထောင်ရတာပိုလွယ်တာပေါ့
နောက်တစ်ခုကဒီနှလုံးတို့စီးချိုတို့အဆုတ်တို့ပေါ့နော်အစားရရဒီယောဂတွေအဲ့လိုယောဂမျိုးတွေရှိတဲ့သူတွေကိုဗစ်ဖြစ်ပြီးတဲ့နောက်မှာပြန်လဲထူထောင်တဲ့အခါမှာရောအဓိကသူတို့ဘာကိုဂူးဆိုင်ပြီးလှုပ်တင်နေဘာတွေကိုသတိထားတင်နေလို့ရောဆရာမအနေနဲ့အကြံပြုချင်ပါလဲရှင
်အဓိကကတော့ဖြည်းဖြည်းလှုပ်ဖို့ပေါ့နော်အားလုံးကနေရလဲအရင်မကောင်းတာလိုက်တယ် ပြီးတော့ဒီယောဂကြီးဖြစ်ပြီးလို့ရှိရင်မကောင်းမှုကြံပြန်နိုင်တယ်ဆိုတာမျိုးတွေရှိရောအလုံးအပြည့်ပြန်ကောင်းမြင်ကြတယ်။မြန်မြန်ပြန်ကောင်းမြင်ကြတော့အလောတကြီးတွေလောက်တတ်တယ်ပေါ့နော်။ကိုကအလောတကြီးလောက်တိုင်းလဲခန္ဓာကိုယ်ကမလိုက်နိုင်ဘူး။ခန္ဓာကိုယ်ကသူ့လိုက်နိုင်တယ်လို့ပဲသူ့လိုက်နိုင်မှာဆိုတော့ဖြည်းဖြည်းလောက်ပို့လို့လေ။နောက်တစ်ခုကလေးချိန်ကမလောက်ခင်ဆိုတော့လေးချိန်ကဆိုတာလေခန္ဓာကိုယ်လေးချိန်ကရှင်ရှင်မဲ့အသက်ရှူရဲ့လေးချိန်ကရှင်ရှင်မဲ့ပေါ့နော်။ဘယ်ဥစ္စာကိုပဲဖြစ်ဖြစ်မလောက်သေးခင်မှာကြည်ဝဝတော့ရမယ်အေးဝဝအိတ်ထားရမယ်ကိုကောင်းမိပါလိမ့်မူးနေသလားဆိုတာကိုအရင်စမ်းစစ်ကြည့်ရမယ်ကိုအနာမှာလူရှိဖို့ကောင်းနေလူမရှိဘဲနဲ့ကိုတယောက်တည်းလေ့ကျင့်ခန်းလုပ်ပြီးတော့မတော်စမှုမလဲနေရဘူးဆိုမကောင်းဘူးအဲ့လိုမျိုးမတန်အခြေခံကြတဲ့အရာလေးတွေပါပဲဒါပေမဲ့လူတွေကလောလောနဲ့လုပ်ပြီးတော့အဲ့ဒီအခြေခံကြတာလေးတွေကိုကြော်သွားတတ်တာပေါ့နောက်ငကူကသွေးတိုးတတ်တဲ့လူနာပါ냐ဆိုလဲသွေးတိုးလေးပါလိအရင်တိုင်းကြည့်ပြီးမှလုပ်တင်တယ်ဒါမှမဟုတ်ရင်လည်းမူးနေတဲ့လူနာပါ냐ဆိုလဲသွေးပေါင်လေးပါလိအရင်ချိန်ကြည့်ပြီးတော့သွေးပေါင်ကကြာနေတာလားပါ냐ဆိုတော့အရင်ကြည့်ကြတာပေါ့နောက်ပြီးတော့အောက်ဆီဂျင်အရင်ကြာခဲ့တဲ့လူနာမျိုးဆိုလို့ရှိရင်လည်းအောက်ဆီဂျင်လေးအရင်တိုင်းကြည့်လိုက်တင်တာပေါ့ဘာဖြစ်လို့လဲဆိုတော့တချို့လူနာတွေကအောက်ဆီဂျင်ကြာတာနဲ့နေနေကြဖြစ်ပြီးတော့တိတ်မသိတော့ဘူးကိုပါတာကိုအဲ့ဒီလိုအချိန်မျိုးမှာသွားပြီးတအားကြီးလေရှူလေးထုတ်လောက်တာတွေလှုပ်လှုပ်ရှားရှားလောက်တာတွေလှုပ်လိုက်တော့အောက်ဆီဂျင်ကတအားပြုတ်ကျသွားတာမျိုးဖြစ်နိုင်တာပေါ့နော်နောက်တစ်ခုကအဲ့လိုမျိုးအရင်မလုံမချာနေခဲ့တဲ့လူနာဆိုလို့ရှိရင်လည်းရုတ်တရက်ကြီးအလုပ်လုပ်ရှိချာအမြန်လုပ်လိုက်ရင်မတော်တဆရှိတဲ့သွေးခဲပါညာပြုတ်သွားနိုင်တယ်။အားကြောင့်အဲ့လိုမျိုးနေမကောင်းတဲ့အချိန်ကလေးကခြေထောက်လေးချိန်ကနေပါလိလှုပ်ပြီးတော့သွေးခဲမရှိအောင်တတ်နိုင်တဲ့ညနေတင်တာပေါ့။နေကောင်းလာတဲ့အချိန်လှုပ်ရှားတော့မယ်ဆိုလေနည်းနည်းနည်းနည်းကနေဖြည်းဖြည်းချင်းတိုးပြီးလှုပ်သွားတာပေါ့။
ကိုဗစ်ယောဂဖြစ်ဖူးသူတော်တော်များများယောဂပြောက်သွားပြီးတဲ့နောက်မှာလဲနှလုံးခုန်မြန်နာမျိုးဖြစ်တတ်တယ်လို့ဒေါက်တာဆန္ဒလိုင်းကရှင်းပြပါတယ်
။ကိုဗစ်ဒူနာကြီးတော်တော်များများမှာနောက်ထပ်ဖြစ်တတ်တာတစ်ခုကကိုဗစ်ပြီးသွားလို့ရှိရင်နှလုံးခုန်နာအရမ်းမြန်တတ်ကြတယ်။အဲ့ဒီနှလုံးခုန်နာမြန်တတ်ကြတဲ့အကြောင်းကြီးအဓိကဖြေစရာကတော့သူကကိုဗစ်ဖြစ်ထားတဲ့အချိန်တုန်းကဒီနှလုံးကြွက်သားလေးတွေရောင်တာတို့လည်းကောင်းအမေပါလေးတွေရောင်တာတို့လည်းကောင်းကြောင့်မူလည်းဖြစ်နိုင်တယ်။နောက်တစ်ခုကကြတော့လူနာတွေကနေမကောင်းတာပြီးရေနေနေတာကြောင့်လည်းဖြစ်နိုင်တယ်။အဲဒါကြောင့်အဲ့ဒီလူနာတွေဆိုရင်အမားတို့ကတတ်နိုင်တဲ့များရေမြများတောက်ပေးပါပြီးတော့အေးရေးဝါအောင်အေးပေးပါအစာအုပ်အချိန်မှန်စားပေးပါအဲ့လိုမျိုးနဲ့တဖြည်းဖြည်းနဲ့ခန္ဓာကိုယ်ကပဲသူကတူတည်ပြီးတော့ကျင့်သားရသွားအောင်လုပ်ပေးပါပေါ့နော်။အဲဒီထက်ပိုပြီးတော့မှတအားတော်တော်လေးရင်တုံလို့ဒီရင်တုံနာကိုတိနေပြီးတော့နေလို့မကောင်းတဲ့လူနာမျိုးဆိုလို့ရှိရင်တော့ဆရာဝန်တွေကစေးတိုက်လို့ရပါတယ်။အဲတော့ကိုဗစ်ပြီးသွားလို့ရှိရင်နှလုံးခုန်မြန်နေဆိုလို့ရှိရင်အ ਨੇ ဆုံးတော့ဆရာဝန်တယောက်ကိုပြောပြတင်တာပေါ့နော်။အဲတော့မှဆရာဝန်ကနှလုံးကပုံမှန်ခုန်ပြီးမြန်နေတာလားဒါမှမဟုတ်လို့ရှိရင်ပုံမှန်မဟုတ်တဲ့ခုန်ကြီးဖြစ်နေတာလားဆိုတာစဉ်းစားပြီးလို့ရမယ်။အဲ့ဒီပုံမှန်မူတည်ပြီးတော့အကြံပေးလို့ရတာပေါ့။နောက်တစ်ခုကတော့တချို့လူနာလေးကြတော့ကိုဗစ်ဖြစ်တော့ကတောက်ရတဲ့ဆေးတွေကြောင့်လည်းကောင်းကိုဗစ်ဖြစ်တော့ကတကယ်ပဲနှလုံးကိုနည်းနည်းလေးထိသွားလို့လည်းကောင်းအဲ့လိုလူတွေကြတော့လေနှလုံးကနှေးတတ်တယ်အဲ့ဒါမျိုးလေဆရာဝန်တော့ပြောတင်တာပေါ့ဒါပေမဲ့လည်းပြန်ကောင်းပါတယ်အဓိကကတော့ကိုဗစ်ပြီးရင်ဖြစ်သွားတဲ့အရာတော်တော်များများဟာအချိန်တော့လိုတယ်ဒါပေမဲ့ပြန်ကောင်းပါတယ်အဲ့တော့အရင်ကြီးကြောက်စရာမလိုပါဘူး
ဗြိတိန်နိုင်ငံကအထွေထွေယောဂကိုဆရာဝန်ကြီးဒေါက်တာဆန်ဒါလိုင်းဖြစ်ပါတယ်။ကိုဗစ်ကယောဂပျောက်သွားသူတွေအနေနဲ့ရင်းများများတော့အေးဝဝအိတ်အစားမမှန်စားပြီးတော့ခန္ဓာကိုယ်လက်ခံနိုင်သလောက်လေ့ကျင့်ခန်းကိုဖြည်းဖြည်းမမှန်လုပ်သွားမယ်ဆိုရင်အနည်းနဲ့အမြန်ပြန်လည်ထူထောင်လာမှာဖြစ်ပါတယ်လို့သူကပြောပါတယ်ရှင်။ကျွန်မဆုမြတ်မော်ပ
ါ။လောကရီပြောသမျှအစီအစဉ်ကိုမဆုမြတ်မော်စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုလည်းတင်ဆက်ပေးပါမယ်။ကဘာတလွှာကအမှုပညာရှင်တွေထင်ပေါ်ကျော်ကြားသူတွေရဲ့အကြောင်းသတင်းတွေတူတူထော်ထော်တွေကိုစူးစီးပြီးတော့မဲဤတနာကျော်ကတင်ဆက်ထားပါရယ်ရှင
်။ကဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကပ်ဆိုးရေးနဲ့သူရဲ့ရိုက်ခတ်မှုတွေကအခုတစ်နှစ်ခွဲကျော်ကြာလာတဲ့အချိန်မပြေးနိုင်သေးဘဲနဲ့ရုပ်ရှင်ကားတွေလည်းထွက်လာလိုက်တချို့လည်းမထွက်နိုင်ဖြစ်လိုက်ရှိနေကြပါရယ်။Paramount Pictures ရုပ်ရှင်ထုတ်လို့ရေကသူတို့ထုတ်လုပ်တဲ့ရုပ်ရှင်ကားအသစ် Top Gun Maverick ကိုရည်ရွှေ့လိုက်တယ်လို့စက်တင်ဘာလ1ရက်နေ့ကပဲကြေညာသွားပါတယ
် Your instructor is one of the finest pilots this program has ever produced.
ဒီကိုရိုနာဗိုင်းရပ်စ်နဲ့ Delta မျိုးကွဲသစ်တို့ကြောင့်နောက်ထပ်ရုပ်ရှင်ကားတကအခု American ဆောင်းဥရာဒီမှာတင်မဲ့အစည်းအဝေးကနေပြတ်သွားခဲ့ရပြန်တာပါ။အဆောင်ကစီစဉ်ထားတဲ့အတိုင်းဆိုရင်တော့ November 19ရက်နေ့မှာရုံတင်မှာဖြစ်ပြီးတော့ဒီကားကဟိုရင်ကနာမည်ကြီးခဲ့တဲ့ Top Gun ရဲ့စကားအဆက်ဖြစ်ပါတယ်။
မင်းသားကလည်းငကူမင်းသား Tom Cruise ပဲပါဝင်တရုတ်ဆောင်ထားပြီးတော့ဒီဆောင်မှာရုံတင်နိုင်မယ်နဲ့နောက်နှစ်မေလ29ရက်နေ့အောင်မေဘွယ်နေ့အထိတ်မဲ့သတင်းပတ်ကုန်ကြတော့မှရုံတင်နိုင်တော့မှာပါနောက်ထပ်ရုပ်ရှင်ကားတကားဖြစ်တဲ့ Tom Cruise ပါဝင်တရုတ်ဆောင်ထားတဲ့ Mission Impossible 7ရုပ်ရှင်ကားကလည်းနောက်နှစ်မေလ29ရက်နေ့မှရုံတင်ဖို့ကိုအခုတော့နောက်နှစ်စက်တင်ဘာ30မှရုံတင်ဖို့ရည်ရွှေလိုက်ပါတယ်ဒီလိုမျိုးရုပ်ရှင်ကားကြီးတွေရုံတင်ရဲ့ရွှေ့ဆိုင်းရတာကအမေရိကန်ဟောလိဝုဒ်ရုပ်ရှင်လောကအတွက်တော်တော်ကြီးမျှော်လင့်ထားတဲ့ဒီဆောင်းဦးရုပ်ရှင်ရာသီအတွက်အထင်အားစေတဲ့ကိစ္စတွေပဲဖြစ်ပါတယ်။ဗီဇာပြောင်းဒယ်လ်တာပိုကူးစက်မှုမြင့်တက်တာကြောင့်အမေရိကန်ရုပ်ရှင်လုပ်ငန်းကြီးအနေနဲ့ဒီဆောင်းဦးမှာတကယ်ရုပ်ရှင်ရုံတွေမှာရုပ်ရှင်ကားတွေရုံတင်ပြီးတော့အရင်အခြေအနေကိုပြန်သွားနိုင်မယ်ဆိုတဲ့မျှော်လင့်ချက်တွေပြက်ကုန်ရတာပါ။တော့ကံရုပ်ရှင်မတင်နိုင်ခင်ကသူ့ရဲ့ရှေ့မှာလဲပါရမောက်ရဲ့တခြားရုပ်ရှင်ကားကြီးဖြစ်တဲ့ Clifford the Big Red Dog လဲရုံမတင်နိုင်မဲ့ဖြစ်ရပြီးသားဖြစ်ပါတယ်။ဒါ့အပြင် Jackass Forever ဆိုတဲ့ရုပ်ရှင်ကိုလည်းဒီအောက်တိုဘာလ22ရက်နေ့ကနေပြောနောက်နှစ် February လ4ရက်နေ့ကိုရွှေ့ထားရပါတယ်။တကယ်ဆိုရင်မကြာသေးခင်အချိန်နေထိပါရမောက်ကဒီ Top Gun ရုပ်ရှင်ရုံတင်မှုအကြီးအကျယ်လုပ်နေခဲ့တာပါ။အရင်လကကျင်းပခဲ့တဲ့ Cinecom ရုပ်ရှင်ပြပွဲမှာဒီရုပ်ရှင်ရဲ့ပထမဆုံး73မိနစ်ကိုတော့မှပရမောက်ကအမြင့်တော်ပြခဲ့ပါလေပရမောက်ကသူ့စီမှာရှိထားတဲ့ရုံမတင်နိုင်တဲ့ကားတွေအကုန်လုံးကိုတော့သူကင်ထားလိုက်တာမဟုတ်ပါဘူးတချို့ကိုရောင်းပြပါလေမင်းသား Chris Pratt ရဲ့ The Tomorrow War ဆိုတဲ့ရုပ်ရှင်ကားကို online ရုပ်သံတိုင်းတွေကိုရောင်းလိုက်ပါလေနောက်ပြီးတော့နာမည်ကြီးမင်းသား Mark Wahlberg နဲ့ရိုက်ထားတဲ့ Infinite ဆိုတဲ့ရုပ်ရှင်ကိုတော့သူရဲ့ online ရုပ်သံတိုင်းပရမောက်မှာပြသပါလေဒါပေမဲ့အခုရုပ်ရှင် Top Gun Maverick လို့ကားမျိုးကတော့ပုံမှန်အချိန်ဆိုရင်တစ်ကွာလုံးရုံတင်ဝင်ငွေဒေါ်လာတန်း1000နေပါရနိုင်တဲ့ကားမျိုးဖြစ်နေတာပါဒီရုပ်ရှင်လိုမျိုးရိုက်ကူးရေးစိတ်မြင့်မားတဲ့ရုပ်ရှင်ကားကြီးတွေအားလုံးကိုတော့ဒီဆောင်းမှာရုံတင်မဲ့နေရမဟုတ်ပါဘူးဥပမာတွေအားတစ်ခုပြောရမယ်ဆိုရင်တော့ MGM နဲ့ United Artists ရုပ်ရှင်ထုတ်လို့ရတာရိုက်ကူးတဲ့ James Bond ရဲ့ရုပ်ရှင်ကားတဲ့ No Time to Die ရုပ်ရှင်ကားကိုမြောက်အမေရိကတိုင်းမှာအောက်တိုဘာလ10ရက်နေ့မှာရုံတင်မယ်လို့စီစဉ်ထားပါတယ်
I have to finish this. You have a plan like this?
No.
မဲတနာကျော်တင်ဆက်တဲ့တက်တန်ရောင်သတင်းလောအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာဖြစ်ပါတယ်ဒီစီစဉ်တဲ့ဒူဗျူကထွက်လွင်တဲ့ပတ်စင်ကဏ္ဍတွေမြန်မာအမေရိကန်နဲ့ကမ္ဘာတစ်လွှာကနောက်ဆုံးရသတင်းတွေစိတ်ဝင်စားစရာသတင်းဆောင်းပါးတွေကိုတော့နေ့စဉ်စုစည်းတင်ဆက်ပေးနေတဲ့ကျမတို့ရဲ့ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကို VOA website စာမျက်နှာ bamis.voanews.com အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုလို့ရပါတယ် VOA Radio အစီအစဉ်တွေကိုတော့ Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်ည10:00နာရီအထိအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါရှင်။အခုကတော့နောက်ဆုံးရဒီသတင်းအကျဉ်းချုပ်ကိုကိုစောဝင်းလိုင်ကပြောပြပေးပါမယ်ရှင
်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာ9လကျော်လာခဲ့ပြီမဲ့ဆက်နာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေပုံစံမျိုးစုံနဲ့ဆက်လက်ပြုလုပ်နေကြဆဲဖြစ်သလိုပြစ်ခတ်တပ်ဖြတ်မှုတွေနဲ့ဘုံခွဲမှုတွေလည်းဖြစ်ပေါ်နေပါတယ်။ဒီကနေ့တနင်္လာနေ့တိုင်းတဝဲခရိုင်လောက်လုံးမြို့မှာကျောင်းသားလူငယ်တွေဦးဆောင်ပြီးဆရာနဲ့ရှင်ဖြုတ်ချရေးအန်ယူဂျီထောက်ခံရေးချစ်တဲ့ဆန္ဒပြခဲ့ကြပါတယ်။တဝဲခရိုင်အတွင်းမနေ့ပြန်စက်တင်ဘာလ9ရက်နေ့မှာအမျိုးသမီးတွေဦးဆောင်ပြီးတော့နှင်းစီအောင်အမျိုးသမီးဒုလှူရှားမှုပြုလုပ်မယ်လို့ဒီပွဲကိုဦးဆောင်လုပ်ကိုင်နေသူတွေကပြောပါတယ်။ဒီကနေ့မနေ့အစောပိုင်းတုန်းကတော့ရန်ကုန်တိုင်းရန်ကင်းမြို့မှာရှိတဲ့မြန်မာပလာဇာအနီးကရင်တင်းရဲအဆောက်အဦနားမှာပုံပေါက်ကွဲမှုဖြစ်သွားတဲ့အတွက်စစ်ကောင်စီတွေကလမ်းတွေကိုပိတ်ဆို့ပြီးရှာဖွေစစ်ဆေးမှုတွေပြုလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လူသားချင်းစာနာတဲ့အကူအညီတွေပေးရေးအတွက်အာဆီယံအထူးတန်တမာကလေးလတာအပြစ်ခတ်ရဆဲဖို့ကမ်းလှမ်းလိုက်တဲ့အပေါ်တိုင်းဒေသလက်နက်ကိုင်အဖွဲ့တချို့ကသတိနဲ့ကြိုဆိုလိုက်ကြပါတယ်။ဒီတောင်းဆိုချက်ပေါ် TNLA တောင်းပလောင်အဖွဲ့ကအပြုသဘောနဲ့ကြိုဆိုလိုက်ပြီးအပြစ်ရသဘောတူညီချက်ကိုလိုက်နာဖို့လိုကြောင်းပြောပါတယ်။ NCA တနင်္ဂနွေလုံးဆိုင်ရာအပြစ်ရစာချုပ်လက်မှတ်ရေးထိုးထားတဲ့ပို့လက်နက်ကိုင်အဖွဲ့ PNLO ကတော့အပြစ်ရအမျိုးအစားကိုကောကောပြားပြားတတ်မှတ်ရမှာဖြစ်ကြောင်းပြောပါတယ်အပြစ်ရဆဲရေးအဆိုကိုတော့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်အရဝန်ယူဆုဖ်ကစစ်ကောင်စီနိုင်ငံသားဝန်ကြီးဦးနာမောင်လင်းနဲ့အွန်လိုင်းကဆွေးနွေးတဲ့အချိန်မှာအဆိုပြုခဲ့တာဖြစ်ပြီးစစ်ကောင်စီဘက်ကလည်းသဘောတူခဲ့တယ်လို့ဆိုပါတယ်ခင်ဗျာမြန်မာနိုင်ငံမှာစီးပွားရေးလှုပ်ဆောင်ကြမဲ့ BT နိုင်ငံကကုမ္ပဏီတွေအနေနဲ့လူခွင့်ရေးဆန်ရှင်ဆန်ညွန့်နေတဲ့အညီလှုပ်ဆောင်ကြဖို့တိုက်တွန်းထားတဲ့သတိပေးချက်တခုကိုဗြိတိသျှနိုင်ငံသားဝန်ကြီးဌာနလက်အောက်မှာရှိတဲ့နိုင်ငံတကာကုန်သွယ်ရေးဌာနကဒီကနေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်ခင်ဗျာလုံခဲ့တဲ့လနေငယ်အတွင်း COVID-19 တက်တရလိုင်းအပြင်းထန်ခံရတဲ့မြန်မာနိုင်ငံမှာ COVID ကူးစက်သေဆုံးသူတွေဆက်ရှိနေတာမှာလုံခဲ့တဲ့24နာရီအတွင်းသေဆုံးသူ94ဦးရှိခဲ့တယ်လို့ဆိုပါရခင်ဗျာ
စက်တင်ဘာလ6ရက်တနင်္လာနေ့နောက်ဆွေးနွေးသတင်းချင်းချုပ်ကိုကုဇော်ဝင်းလိုင်းပြောပြပေးခဲ့တာပါ။ဒီညအတွက်စင်ထုတ်လို့ရမှုကမတ်ဆုမှုဖြစ်ပြီးစပန်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ Vasco Volaris တို့ဖြစ်ပါတယ်။နားဆင်ကြည့်ရှုခဲ့တဲ့မြန်မာပြည်သူပြည်သားအပေါင်းချမ်းသာပေးခင်ကြပါစေ။ VOA ကိုအမြင့်အစင်တစ်ဆိုင်အားပေးတဲ့အတွက်လည်းထူးပဲကျေးဇူးတင်ပါတယ်ရှင်။ကျွန်မကတော့ခင်ဗျူထွေးပါရှင်။